Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA American တန်ရဲ့2018ခုနှစ်နိုဝင်ဘာလ9ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများသတင်းအောင်ပါဒီညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့ American တပ်တော်ရဲ့ယူကော့ဖွဲ့မနေ့ကချင်းပတ်ရမှာအတက်ခံဒီမိုကရက်ပါတီကအောက်လွှတ်တော်မှာအများစုနိုင်ငံပြည်ပြန်လည်ထိန်းချုပ်လိုက်ပါပြီဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာတွေမချခင်နေရရင်ပြန်ဖို့မယ့်စီစဉ်ကိုရက်ဆိုင်ထားဖို့ကုလသမဂ္ဂလူ့ခွင့်ရေးထုတ်ကိုယ်စည်ရန်ဟီလီကတိုက်တွန်းပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တင်ကြီးထိုင်းနဲ့သူညင်ညာပေးသွားမှာပါ
ဟုတ်ကဲ့ပါရှင်သတင်းနေပြီးနားဆင်ရမယ့်သတင်းလွှာမှာတော့ American ပြည်ထောင်စု2018ခုနှစ်သမရတက်တန်းဝဲရွေးကောက်ပွဲရလဒ်အတွက်ချက်တာကိုရန်ကုန် American Center မှာအချိန်နဲ့တပြေးညီထုတ်လွှင့်ခဲ့တာမို့မြန်မာလူငယ်တွေစိတ်ဝင်စားလာရောက်စောင့်ကြည့်လေ့လာခဲ့တာမှာ
စီဝိုင်းဘက်မှာဆိုဘယ်လောက်စိတ်ဝင်စားရဲလူမှုရေးဘက်မှာဘယ်လောက်စိတ်ဝင်စားရဲတခြားသောဒီလူမှုအလုံးကြုံရင်းနဲ့ဆိုင်တဲ့မူဝါဒတွေပေါ်မှာပြန်ပြီးတော့အသစ်ပြန်လည်ရေးဆွဲဖို့အတွက်ဒီလွတ်တော်အမတ်တွေအခိုင
်နိုင်ငံတကာဆက်ဆံရေးဘာသာရပ်ကိုလေ့လာသင်ယူနေတဲ့မတ်မြူနှင်းတော်ရာပြောသွားတာပါအပြည့်အစုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူမနေ့ကကျင်းပတဲ့ American ပြည်အောင်စုတက်တန်းဝဲရွေးကောက်ပွဲမှာအတိုက်ခံ Democratic Party ကအောက်လွှတ်တော်အမတ်နေရာအများစုအနိုင်ရတဲ့အကြောင်းနဲ့အခြားစိတ်ဝင်စားပွဲသတင်းလွှာတွေကိုတင်ဆက်ပေးသွားပါမယ်သတင်းပတ်ဆင်ကဏ္ဍတွေမှာတော့လူလူနဲ့ကျန်းမာရေးမြမရေးသုံးသပ်ချက်နဲ့အစီအစဉ်နောက်ပိုင်းမှာတော့တပတ်တွင်းအားကစားသတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ်။ဒီလိုသတင်းလွှာနဲ့ဆက်သွယ်မေးမြန်းချက်တွေမတိုင်ခင်မှာအခုအရင်ဆုံးနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိမ့်နေထိုက်တို့ကပြောပြပေးပါအောင်ရှင
်။အမေရိကန်ပြည်အစိုးမှတက်တန်ဝက်ရွေးကောက်ပွဲကျင်းပခဲ့ရမှာအတိုက်ခံဒီမိုကရက်တစ်ကအောက်လွှတ်တော်ကိုအများစုနဲ့အနိုင်ရထိန်းချုပ်နိုင်ခဲ့ပြီးရီပက်ဘလစ်ကန်တွေကတော့ထက်လွှတ်တော်နေရာတွေပုံမူရရှိပြီးထိန်းချုပ်နိုင်ခဲ့ပါတယ်။ဒီနေ့ဗိုလ်ထုနေ့ဆော့ဗိုင်တီဆိုရင်တော့ရီပက်ဘလစ်ကန်တွေအရင်ကထိန်းချုပ်ထားတဲ့နေရာအနည်းဆုံး26နေရာကိုဒီမိုကရက်တွေအနိုင်ရခဲ့ကြပြီးနေရာတော်တော်များများရလဒ်အတိအကျမသိရသေးပေမဲ့90နေရာ435နေရာရှိတဲ့အောက်လွှတ်တော်မှာနေရာ230လောက်ထိရလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်။ရွေးကောက်ပွဲအနိုင်ရသူတွေထဲမှာတော့လိင်တူဆုံးမဲ့သူဖြစ်တရားဝင်ကြီးညာထားသူတူအပါဝင်အမေရိကန်ဌာနေတိုင်းရင်းသူအမျိုးသမီးနှစ်ဦးမွတ်စလင်အမျိုးသမီးနှစ်ဦးပါဝင်ပထမဆုံးအချိန်အနိုင်ရသူတွေလည်းပါဝင်ပါတယ်ဇန်နဝါရီလတရနေ့မှာကျန်းတစ္ဆာချိန်ဆတာဝန်ယူမဲ့လွှတ်တော်အစ်မပထမဆုံးအချိန်ဖြစ်အမျိုးသမီးကိုယ်စားလှယ်တရားကျော်ပါဝင်လာမှာလည်းဖြစ်ပါတယ်ဝါရှင်တန်ဒီစီမှာမင်းညားကထောက်ခံသူတွေကိုမိန့်ခွန်းပြောရမှာတော့ဒီမိုကရက်ပါတီအောက်လွှတ်တော်လူနည်းစုခေါင်းဆောင်နန်စီပလိုစီကချိန်ဆတင်စကားပြောကြားသွားတယ်လို့အမေရိကန်ပြည်အစိုးရရဲ့နေ့စဉ်တစ်ခုကိုရောက်ရှိလာပြီးဖြစ်တဲ့အကြောင်းလည်းပြောဆိုသွားပါတယ်2009ခုနှစ်ကနေ2011ခုနှစ်လွှတ်တော်တက်တန်းမှာပထမဆုံးအမျိုးသမီးအောက်လွှတ်တော်ဥက္ကဋ္ဌဖြစ်လာတဲ့ကယ်လီဖိုးနီးယားပြည်နယ်ကိုယ်စားလှယ်ပလိုစီကတော့ရွေးကောက်ပွဲအောင်ပွဲဟာဒီမိုကရက်နဲ့ရီပက်ဘလစ်ကန်ကိုယ်စားလှယ်တွေအတွက်မဟုတ်ဘဲဒီမိုကရက်ဆူရပေါ်ခြေကံဥပဒေနဲ့ညီမျက်မျက်တရစောင့်ကြည့်စစ်ဆေးနိုင်မယ့်အခြေအနေတွေပြန်လည်ရရှိခဲ့တာဖြစ်တဲ့အကြောင်းပြောဆိုသွားပါတယ်။ရှင်းနေတွင်ပထမဆုံးအောက်လွှတ်တော်ကိုဒီမိုကရက်တစ်ပါတီကပြန်လည်ထိန်းချုပ်လိုက်တဲ့အတွက်သမ္မတထရန့်ရဲ့ကိုယ်ပိုင်ဗန္ဒာရေးအခြေအနေနဲ့2016သမ္မတရွေးကောက်ပွဲကာလမဲဆွယ်စည်းရုံးမှာရုရှားနဲ့ဆက်နွယ်မှုတွေပါဝင်ဆွဆွဲချက်တွေတော်တော်များကိုလည်းစုံစမ်းစစ်ဆေးနိုင်ကြတော့မှာဖြစ်ပါတယ်။
American ပြည်အောင်စုရဲ့2018ခုနှစ်တက်တန်းဝဲရွေးကောက်ပွဲတွေအတွင်းအင်တာနက်ဆိုင်ဘာတိုက်ခိုက်မှုတွေကြောင့်ပြည်내တချို့အတွင်းမဲပေးမှုမှာမတမာမှုတွေဖြစ်မဲ့ပေါ်စိုးရင်ချက်တွေရှိနေတာနဲ့အတူနိုင်ငံတွင်းကတချို့နေရာတွေမှာတော့မဲဆန္ဒရှင်တွေရဲ့မကျေနပ်မှုတွေလည်းပေါ်ပေါက်ခဲ့ပါတယ်။မဲပေးဆက်တွေပြတ်တာမျိုးမဲလက်မှတ်ပြတ်သွားတာကြောင့်မမျှော်လင့်မဲမဲယုံတွေပိတ်လိုက်ရတာမျိုးတွေနဲ့လူတွေအကြာကြီးတန်းစီဆောင်ဆိုင်ခဲ့ရတာတွေအားလုံးကိုပြည်내တွေအတွင်းရွေးကောက်ပွဲဆောင်ကြည့်သူတွေကတင်ပြခဲ့ကြပါတယ်။ဂျော်ဂျီယာပြည်နယ်ရင်းကခွင်းနဲ့ခရိုင်မဲယုံတစ်ခုမှာမဲပေးဖို့3,000ကျော်ကြာစောင့်ဆိုင်းခဲ့ရတဲ့ Ontario Wood ကတော့မဲပေးဖို့လူတန်းရှည်ကြီးစောင့်ဆိုင်းနေရတာတွေ့ပြီးမဲမပေးဘဲပြန်သွားတဲ့သူတွေလည်းတွေ့ရတယ်လို့ပြောပါတယ်။တချို့ကတော့မဲပေးဖို့လာပြီးမှမဲဆန္ဒရှင်မှတ်ပုံတင်စင်းမှမပါတာကိုတွေ့ကြရတယ်လို့လည်းပြောပါတယ်။လူတွေတန်းစီစောင့်ဆိုင်းကြရတာတွေဆက်ပြက်တာတွေနဲ့တခြားအခက်အခဲတချို့ကြောင့်မဲယုံတချို့မှာတော့မဲပေးတဲ့အချိန်ကိုတိုးပေးခဲ့ရပါတယ်။နယူးယောက်ပြည်နယ်ရင်းကမဲပေးဆက်တချို့ကစကင်နာရီပြက်နေတာကိုလည်း AP သတင်းကဖော်ပြပါတယ်။မန်ဟန်တန်အရက်က Upper West Side မှာဆိုရင်မဲလာထည့်တဲ့သူတွေများလွန်းလာကြောင့်လူရန်ရှည်ကြီးဖြစ်နေကြတာပါ။ဒါပေမဲ့လည်းမဲပေးဆက်ကစကင်နာအများစုပြက်နေတာကြောင့် တချို့သူတွေကတော့သူတို့ရဲ့မဲလက်မှတ်ကိုအရေးပေါ်မဲပုံးလေးကိုထည့်ဒါမှမဟုတ်လေအတီးပြုတ်မဲလက်မှတ်အဖြစ်နဲ့ထားခဲ့ကြရပါတယ်သမ္မတဒေါ်နယ်ထရန့်အပေါ်လူမှုသဘောထားဆန္ဒဖော်ထုတ်မှုအဖြစ်အများကရှုမြင်ကြတဲ့အခုရွေးကောက်ပွဲမှာတော့အမေရိကန်တန်း100လောက်မဲထွက်ထည့်ခဲ့ကြတယ်လို့ခန့်မှန်းကြပါတယ်ကြိုတင်မဲထည့်ခဲ့ကြတဲ့အမေရိကန်36တန်းရှိခဲ့ပြီးစံချိန်တင်အရေးအတွက်ဖြစ်ပါလေရှင်
။မြောက်ကိုရီးယားစစ်မြေရာရှိနေမနက်ပံနယူးယောက်မြို့မှာတွေ့ဆုံမဲ့အစီအစဉ်ကိုအမေရိကန်နိုင်ငံဝန်ကြီးမက်ပွန်ပီယိုကရွှေ့ဆိုင်းလိုက်ပါတယ်။တွေ့ဆုံမှုအစီအစဉ်ကိုရွှေ့ဆိုင်းလိုက်တဲ့အကြောင်းအမေရိကန်နိုင်ငံဝန်ကြီးဌာနကဒီနေ့စောရင်းမှာပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။တွေ့ဆုံမှုအတွက်နှစ်ဖက်ချပြန်လည်ညှိနှိုင်းသွားမှာဖြစ်ကြောင်းပြောဆိုပေမဲ့အစီအစဉ်ဖြစ်လိုက်တဲ့အကြောင်းရင်းကိုတော့ရှင်းမပြပါဘူး။မူလအစီအစဉ်ရအမေရိကန်နိုင်ငံခြားရေးဝန်ကြီးပွန်ပီယိုဟာမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝမ်ရဲ့အစ်မြင့်ချမ်းမေးပုဂ္ဂိုလ်ကင်ယုံချွန်နဲ့တွေ့ဆုံမှုစီစဉ်ထားတာပါမြောက်ကိုရီးယားမှာနျူကလ িয়ার ကင်းစင်ရေးအပြည့်အဝတည်ပြုနိုင်တဲ့အထိအောင်မြင်မှုရဖို့ပါဝင်စင်ကုနိုင်ငံကထိပ်သီးတွေ့ဆုံပွဲမှာထုတ်ပြန်ထားတဲ့ပူးတွဲကြေညာချက်တွေကအဓိကမန်နိုင်လေးရနဲ့ပတ်သက်လို့တိုးတက်မှုတွေကိုဆွေးနွေးမှဖြစ်ကြောင်းလည်းတွေ့ဆုံမှုစီစဉ်ကိုနိုင်ငံခြားရေးဌာနကဒီဇင်ဘာစောပိုင်းကြေညာချိန်မှာပြောဆိုထားပါတယ်ဒီကေဇွန်လာတဲ့စင်ကူနိုင်ငံမှာမြောက်ကိုရီးယားကောင်ဆောင်နဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်တို့တွေ့ဆုံရမှာတော့ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လက်နက်ကင်းစင်ရေးသဘောတူညီချက်ကိုလက်မှတ်ရေးထိုးနိုင်ခဲ့ကြပေမဲ့လက်နက်ဖြတ်သန်းရေးအတွက်မြောက်ကိုရီးယားရဲ့ကြိုးပမ်းမှုတွေနှောင့်နှေးနေတဲ့ပုံသဘောထားကွဲပြားနေကြတာပါမြောက်ကိုရီးယားကတော့တန်းပြည်စည်းဝါးထိခိုက်နေရတဲ့ပိတ်ဆို့တံခါးမှုတွေကိုဖယ်ရှားပေးဖို့အမေရိကန်ဘက်ကဖြစ်ကွက်ခဲ့မယ်ဆိုရင်နျူကလ িয়ার လက်နက်အစီအစဉ်တွေပြန်လည်စတင်မယ်အကြောင်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲသတိပေးပြောဆိုထားပါတယ်
ကင်မရွန်နိုင်ငံမှာကြောက်ရွံ့တဲ့အတူပြန်ပေးဆွဲဖမ်းဆီးခံခဲ့ကြရတဲ့ကျောင်းသူကျောင်းသား89ယောက်စလုံးပြန်လည်လွတ်မြောက်လာပြီဖြစ်ကြောင်း Presbyterian Christian ကျောင်းတာဝန်ရှိသူတို့ကပြောပါတယ်။ပြင်သစ်ဘာသာစကားသုံးအစိုးရရဲ့အုပ်ချုပ်မှုအောက်ကနေလွတ်မြောက်ရေးလှုပ်ရှားကြတဲ့အင်္ဂလိပ်ဘာသာစကားသုံးခွဲထွက်ရေးသမားလက်နက်ကန်စစ်သွေးချွာတွေကနိုင်ငံအနောက်မြောက်ဘက်ကမတိမငိမ့်ဖြစ်နေတဲ့ဘာမန်ဒါမြို့ကနေကျောင်းသားတွေကိုတနင်္လာနေ့တုန်းကဖမ်းဆီးခဲ့တာပါ။ဖမ်းဆီးခံရသူတွေကတအုပ်ကကျောင်းဆရာဖြစ်တဲ့အကြောင်းကျောင်းတာဝန်ရှိသူတို့ထံကသိခဲ့ရတဲ့အတွက်ဖမ်းခံရတဲ့ကျောင်းသားအစီအတွက်ဟာစုစုပေါင်း88ယောက်သာရှိတယ်လို့လဲ Writer သတင်းကဖော်ပြပါတယ်။ကျောင်းဆရာကိုလည်းပြန်ပေးသမားတွေဖမ်းဆီးသွားခဲ့တာပါ။ဖမ်းဆီးခံခဲ့ရတဲ့ကျောင်းသားတွေရဲ့ဗီဒီယိုကိုအင်တာနက်လူမှုကွန်ရက်မှာဖြန့်ဝေခဲ့တာမှာတော့လွတ်လပ်ရေးအတွက်တိုက်ပွဲဝင်နေကြတဲ့ခွဲထွက်ရေးသဘုံတွေကအင်္ဂလိပ်ဘာသာစကားသုံးဒေတာအဖြစ်ကြေညာထားတဲ့အမ်ဘာဇိုးနီးယားဒေတာကဖြစ်ကြောင်းဖမ်းဆီးသူတွေကပြောဆိုခဲ့ကြပါတယ်။အစောပိုင်းမှာတော့လွတ်လပ်ရေးအိမ်မက်တွေအကောင့်ထယ်ပေါ်တဲ့အချိန်ကျမှကျောင်းသားတွေအိမ်ပြန်ခွင့်ရမယ်လို့ပြောဆိုခဲ့တာပါကင်မရွန်နိုင်ငံကပြင်သစ်စကားပြောအများစုရဲ့ပညာရေးနဲ့တရားရေးစနစ်ဟာခွဲခြားဆက်ဆံမှုတွေရှိနေတဲ့အကြောင်းကျောင်းဆရာတွေရှင်းနေတွေကကန့်ကွက်ပြောဆိုမှုတွေပေါ်ပေါက်ခဲ့ရက2016ခုနှစ်ကစလို့အင်္ဂလိပ်ဘာသာစကားသုံးအနောက်မြောက်ဒေသနဲ့ပြင်သစ်ဘာသာသုံးအနောက်တောင်ဒေသတို့ကြားပဋိပက္ခတွေစတင်ပေါ်ပေါက်ခဲ့တာဖြစ်ပါတယ်
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင်ဗျာ
ဗီယိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ပေါ်ထူးနေညဘက်သတင်းတွေကိုဆက်လက်ကြေညာနေပါရယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့တိမ့်တဲ့ချီရဲ့ဒုက္ခသည်တွေအတွက်အရင်လိုအဖြစ်အပျက်အရေးယူရတွေဆိုးရတဲ့ကြမ်းဖက်မှုတွေမကျွမ်းရအောင်မြန်မာဆွေရကအာမမခံနိုင်တဲ့အတွက်မကြခင်နေရရင်ပြန်ပို့မယ့်စီစဉ်ကိုရပ်ဆိုင်းထားဖို့ကုလသမဂ္ဂလူ့ခွင့်ရေးထူးခိုးစလဲကတိုက်တွန်းလိုက်ပါရယ်။ရိုဟင်ဂျာရဲ့နေရရင်ကိုပြန်ပြီးလုံခြုံမှုရှိရှိနဲ့အခြေခံခွင့်ရေးတွေရရှိနိုင်အောင်မြန်မာဆွေရကမြန်သာတင်သာဖန်တီးပေးထားတဲ့ထောက်ထားခိုင်ရမမမတွေ့ရသေးကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထူးခိုးစလဲရန်ဟီလီရဲ့ပြောဆိုချက်ကိုဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကကုလသမဂ္ဂရုံးချုပ်ကမနေ့တုန်းကပဲသတင်းထုတ်ပြန်ခဲ့တာပါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြည်ခဲ့တဲ့နေ့ထက်ဖြစ်ခဲ့တဲ့ပြည်ပကတ်တွေအတွင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားသူတွေကပထမတုပ်ဖြစ်ဒုက္ခသည် 2,000 ကျော်ကိုအစောဆုံးဒီသတင်းပတ်ထဲမှာပဲမြန်မာနိုင်ငံကိုပြန်ပို့ဖို့နှစ်နိုင်ငံတာဝန်ရှိသူတွေပြည်ခဲ့တဲ့သတင်းပတ်ထဲမှာပဲသဘောတူထားတာဖြစ်ပါတယ်။ဒါပေမဲ့လည်း2016နဲ့2019ခုနှစ်တွေအတွင်းရိုဟင်ဂျာတွေကြုံရတဲ့စိုးရတဲ့အကျဉ်းဖက်မှုတွေအတွက်တာဝန်ယူမှုမရှိသေးတယ်လို့ဆက်စုနှစ်တွေနဲ့ချီခွဲခြားဆက်ဆံခံရမှုတွေလည်းရှိနေစေဖြစ်တဲ့အကြောင်းလူ့ခွင့်ရေးထူးခိုးစရာက ပြောဆိုခဲ့တာပါမြန်မာဆူရကတော့ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုတရားဝင်အသိမှတ်ပြုလက်ခံမထားရင်လည်းဒုက္ခကလေးပြန်လည်လက်ခံမှုအသိရှိနေတဲ့အကြောင်းပြောဆိုထားပါတယ်လူခွေ290ရန်ကြီးလီကတော့နေရပြန်ရေးစီစဉ်မှာဒုက္ခကလေးပါဝင်ဆုံးဖြတ်ခွင့်ရှိဖို့လိုအပ်တဲ့အကြောင်းနဲ့အဖြစ်အပျက်ရေးယူခံရနိုင်တဲ့အန်ဒီကြီးမမရှိနေတဲ့အရက်ကိုပြန်လည်ပို့ဆောင်တာလိုက်နိုင်ရမယ့်အစဉ်လာနိုင်ငံတကာဥပဒေတွေကိုချိုးဖောက်ရောက်တဲ့အကြောင်းပြောဆိုထားပါတယ်
မြန်မာနိုင်ငံရှမ်းပြည်နယ်အတွင်းဓာတုပစ္စည်းသုံးစိတ်ကြွဆေးပြအထူးသဖြင့်မက်သက်ဖက်တမင်းစိတ်ကြွဆေးပြထုတ်လုပ်မှုဟာဆိုရင်ဘယ်တော့မှမတွေ့ခဲ့ဘူးတဲ့အခြေအနေမျိုးထိရောက်လာနေတယ်လို့ကုလသမဂ္ဂမူရစေဝါနဲ့ရာဇဝဲမှုဆိုင်ရာယုံ UNODC ကသတိပေးပါတယ်စိတ်ကြွမူရစေဝါထုတ်လုပ်တာမှာသုံးတဲ့ဓာတုပစ္စည်းတွေကလည်းလိုသလောက်ရနေတယ်လို့ကုလယုံကဒီကနေ့သတိပေးတာပါနိုင်ငံဖြတ်ကျော်ရာဇဝတ်ကမ်းကြီးတွေဘေးကင်းတဲ့နေရာမှာစိတ်ကြွဆေးပြားတွေကိုထုတ်ပြီးဝေးလံတဲ့ဒေသတွေကဈေးွက်တွေကိုမှောင်ခိုကူးတန်းမှုတွေတိုးလာနေတာနဲ့အတူစိတ်ကြွမှုရည်စေဝါကွန်ကူးမှုကဒေါ်လာတန်ထောင်နဲ့ချီရှိနေတယ်လို့လဲ UNODC ရဲ့ဒေသဆိုင်ရာကိုယ်စားလှယ် Jeremy Douglas ကပြောဆိုသွားပါတယ်စိတ်ကြွဆေးပြားတွေထုတ်တာမှာသုံးတဲ့ဓာတုပစ္စည်းတွေတင်သွင်းမှုတိုးမလာဘဲနဲ့တော့အခုအချိန်နေ့ထိစိတ်ကြွဆေးပြားတွေထုတ်တဲ့အဆင့်ကိုရောက်လာမှာမဟုတ်ဘူးလို့လဲသူကပြောပါတယ်တချင်ညမှာပဲစိတ်ကြွမှုရဲ့စေဝါတွေထုတ်နိုင်တဲ့စေဝါတွေဓာတုပစ္စည်းတွေကိုအစိုးရတွေဘက်ကသိမ်းဆဲတာမျိုးမရှိတာဟာဆိုရင်လေမှုရဲ့ကုန်ကူးသူတွေအနေနဲ့ဒီပစ္စည်းတွေကိုနိုင်ငံတွေရဲ့နေဆက်တွေကိုအလွယ်တကူလွတ်လွတ်လပ်လပ်သိယူရရှိနေတယ်ဆိုတာကိုပြသနေတာဖြစ်တယ်လို့လဲ UNODC ကထောက်ပြသွားပါတယ်ရှင
် UN ပေါ်အမေရိကန်ကပိတ်ဆို့တန်ခတ်မှုချမှတ်ရမှာအာဖဂန်နိုင်ငံရဲ့စေဝါရေးအတွက်အရေးပါမှုကိုအတိအမှတ်ပြုတဲ့အနေနဲ့ချပါစက္ကန့်တိဆောက်ရေးလုပ်ငန်းကိုချင်းချက်ပေးခဲ့တဲ့အမေရိကန်ရဲ့ဆုံးဖြတ်ချက်ပေါ်အာဖဂန်တာဝန်ရှိသူတွေကအားပေးထောက်ခံလိုက်ကြပါတယ်။အာဖဂန်နိုင်ငံကိုယထာလန်နဲ့ဆက်သွယ်ပေးမယ့်စက္ကန့်တိဆောက်ရေးစီမံကိန်းကိုတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ဆွေးကမနေ့တုန်းကကြေညာလိုက်တဲ့ပိတ်ဆို့တန်ခတ်မှုစီးရင်မှာခြံလိုက်ခဲ့တာပါ။စစ်တမ်းသင်းအာဖဂန်နေနဲ့အီရန်နိုင်ငံကလည်းရေနံထွက်ပစ္စည်းတင်ပို့ခွင့်ကိုလည်းခွင့်ပြုပေးခဲ့ပါတယ်။ချပါစီမံကိန်းနဲ့ပတ်သက်လို့လွန်ခဲ့တဲ့6လအတွင်းအာဖဂန်သမ္မတအရှော့ကန်နီရဲ့အမေရိကန်ဆွေးနဲ့ထိတွေ့ဆက်ဆံမှုတွေရဲ့အောင်မြင်မှုအဖြစ်နဲ့လဲအာဖဂန်သမ္မတရဲ့ပြောခွင့်ရကတူတာလူမှုကွန်ရက်ကနေဒီနေ့ပဲပြောဆိုလိုက်တာပါ။အီရန်ရဲ့နျူကလ িয়ার စီစဉ်နဲ့ပတ်သက်လို့2015ခုနှစ်နိုင်ငံတကာသဘောတူညီချက်အရအီရန်ရဲ့ရေနံတင်ပို့မှုတွေဗန်နာရေးရေချောင်းပို့ဆောင်ရေးနဲ့တင်မောတိဆောင်ရေးလုပ်ငန်းတွေပေါ်ပိတ်ဆို့တန်ခတ်မှုတွေကိုအစောပိုင်းမှာရိုသိမ်းထားခဲ့ပေမဲ့တင်းလာနေမှာပဲအမေရိကန်ကတန်ခတ်မှုတွေကိုပြန်လည်ချမှတ်ခဲ့တာလည်းဖြစ်ပါတယ
်
ဗုဒ္ဓဟူးနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ငင်ထိုက်တို့ပြောပြပေးခဲ့တာပါအခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီမနေ့ကကျင်းပတဲ့ American တက်တန်းဝဲရွေးကောက်ပွဲမှာအတိုက်ခံ Democratic Party ကအောက်လွှတ်တော်အမတ်နေရာအများစုအနိုင်ရတဲ့အတွက်သမ္မတ Trump နဲ့သူ့ရဲ့ Republican Party အထည်နာပြီး American နိုင်ငံရေးရဲ့အာဏာချိန်ခွင်ရှာပြောင်းလဲသွားပါပြီဒါပေမဲ့အထက်လွှတ်တော်မှာတော့ Republican Party ကအမတ်နေရာအများစုနိုင်ရပြီးဆက်လက်ထိန်းချုပ်နိုင်တဲ့အတွက်သမ္မတကိုဝန်းရံပြီးရှေ့လာမယ့်နှစ်တွေအတွင်းနိုင်ငံရေးအရထိတ်တိုက်ရင်ဆိုင်မှုတွေတိုးလာနိုင်ခြေရှိပါတယ်။တက်တန်းဝဲရွေးကောက်ပွဲရလဒ်တွေနဲ့ပတ်သက်ပြီး VOA သတင်းတောက်ဂျင်မလုံးကသတင်းပေးပို့ထားတာကိုဒေါခင်ဆိုးဝင်းကပြောပြပေးမှာပါ
။ကောက်ပါပြီရှင်။ဝါရှင်တန်မြို့တော်ရှိ Democratic Party ဌာနချုပ်မှာပါတီခေါင်းဆောင် Nancy Pelosi ကအောက်လွှတ်တော်ကိုဒီမိုကရက်တီအများစုနဲ့ပြန်လည်ထိန်းချုပ်နိုင်ပါပြီလို့ပြောဆိုလိုက်ပါတယ
် We will have a responsibility to find our common ground where we can stand our ground where we can
ကျမတို့အနေနဲ့တူညီတဲ့အခြေခံအတွက်ပူးပေါင်းဆောင်ရွက်မှာဖြစ်တယ်လို့ကျမတို့ယုံကြည်ရအတွက်လည်းအခိုင်အမာရပ်တည်ကြဖို့တာဝန်ရှိပါတယ်ကျမတို့အားလုံးဟာစိတ်ဝမ်းကွဲပြားမှုတွေကိုဘေးဖက်ပြီးဒီမိုကရက်ထိန်းချုပ်မဲ့အောက်လွှတ်တော်အနေနဲ့အတူတကွပူးပေါင်းဆောင်ရွက်ပြီးအပြည့်ရှာကြဖို့ဖြစ်ပါတယ်
Nancy Pelosi ဟာအောက်လွှတ်တော်ဥက္ကဋ္ဌတာဝန်ပြန်လည်ထမ်းဆောင်ရမှာဖြစ်ပါတယ်။သူကအနိုင်ရသွားတဲ့ Virginia ပြည်နယ်မဲဆန္ဒနယ်မြေအမှတ်30ကိုစားပြုအောက်လွှတ်တော် Democrat အမတ် Jennifer Wexton ကိုကျေးဇူးတင်ကြောင်းလည်းပြောပါတယ်။ Jennifer Wexton ကတော့
I've been saying since the beginning of this campaign that change is coming.
ကျွန်မဒီရွေးကောက်ပွဲမဲဆွယ်စည်းရုံးရေးစကားတည်းကပြောခဲ့သလိုပါပဲ။အမေရိကမှာအပြောင်းအလဲတွေဖြစ်လာတော့မယ်။ဗာဂျီးနီးယားပြည်နယ်မဲဆန္ဒနယ်မြေအမှတ်30မှာလည်းအပြောင်းအလဲတွေပေါ်ဆောင်တော့မယ်လို့ပြောခဲ့ရပါအခုဒီညမှာပြောင်းလဲနိုင်ခဲ့ပါပြီ
ဒါပေမဲ့ Republican တွေကအထက်လွှတ်တော်မှာမဆိုးသလောက်အမတ်နေရာအသာစီးနဲ့ထိန်းချုပ်ခဲ့ရတာကနေအခုရွေးကောက်ပွဲမှာအထက်လွှတ်တော် Democrat အမတ်တွေရဲ့နေရာဖြစ်တဲ့မြောက်ဒါကိုတာ Missouri နဲ့ Indiana ပြည်နယ်တွေမှာပါအနိုင်ရသွားပါတယ် Indiana ပြည်နယ်မှာအနိုင်ရတဲ့ Republican ထက်လွှတ်တော်အမတ် Mike Brown ကအောင်ပွဲခံမိန့်ခွန်းပြောဆိုလိုက်ပါတယ်
Because we as conservatives, being led by President Trump, we've got to prove why our way of thinking.
ကျွန်တော်တို့ကတမျိုးကြောင်ဝါဒီတွေဖြစ်ပါတယ်။တမသာထရိုင်းရဲ့ဦးဆောင်မှုနဲ့ကျွန်တော်တို့ရဲ့တွေးခေါ်ယူဆတွေကိုတက်တည်ပြကြမှာပါ။အိန္ဒိယနာပြည်နယ်မှာအလုပ်ဖြစ်အောင်လုပ်ပြနိုင်ခဲ့တယ်လို့ကျန်အမေရိကန်တစ်ခွင်မှလည်းလုပ်ပြနိုင်မှာပါ။ဒါနဲ့ပတ်သက်ပြီးတော့ညင်းပွားမယ်ဆိုရင်ကျွန်တော်အလေးနဲ့တာဝန်ယူဖြည့်ရှင်းပေးနိုင်လိမ့်မယ်လို့ယုံကြည်ပါတယ်။
အိမ်ယူတော်ပြောခွင့်ရသူဆာရာဆန်ဒါစ်ကလည်းအထက်လွှတ်တော်မှာ Republican တွေဆက်ပြီးထိန်းချုပ်နိုင်တဲ့အတွက်သမ္မတ Trump ကကြေညာတယ်လို့ပြောဆိုလိုက်ပါတယ
်။ Most of the candidates that the president actually went and campaigned for and who embraced
the president သမ္မတကိုရိုင်းသွားပြီး PPCC မဲဆွယ်စည်းရုံးပေးခဲ့တဲ့အထက်လွှတ်တော်အမတ်လောင်းအများစုအနိုင်ရတဲ့အတွက်ဒီနေ့ညမှာတော့အနိုင်ရအမတ်တွေကသမ္မတကိုကျေးဇူးတင်နေကြပါတယ်။နောက်ဆုံးမှာတော့ဘယ်သူပဲအနိုင်ရရပါသမရအနေနဲ့အတူတကွပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ်
။နိုင်ငံရေးအကဲခန့်ရဘက်ကဂိလ်ကတော့သမရထရမ့်ရဲ့လေကြီးမိုးကြီးအပြောနဲ့မဲဆွယ်စည်းရုံးရေးတွေကနှစ်ဖက်စလုံးကမဲဆန္ဒရှင်တွေအတွက်တွန်းအားတွေဖြစ်စေခဲ့တယ်လို့သုံးသပ်လိုက်ပါတယ်
။ It's sort of polarized vote and
နှစ်ဖက်စလုံးအမြင်ကွဲပြားမှုတွေပိုတိုးလာစေသလိုလူတွေကိုလည်းပိုပြီးအားတက်တယောမဲပေးမှဖြစ်တော့မယ်ဆိုတဲ့တွန်းအားလည်းဖြစ်စေခဲ့ပါတယ်လို့ပြောဆိုသွားတာပါ။သမရထရမ့်ကိုထောက်ခံသူကယ်လီဖိုးနီးယားပြည်နယ်က Thomas Wesley ကတော
့ I agree with many of the things he's done not everything but many of the things he's done
သူလုပ်နေတာတွေအများကြီးကိုကျွန်တော်သဘောတူပါတယ်အားလုံးတော့မဟုတ်ပါဘူးဒါပေမဲ့အတော်များများသဘောတူပါတယ်သမရဟာကျွန်တော်တို့နိုင်ငံရဲ့အကျိုးစီးပွားအတွက်အကောင်းဆုံးလုပ်ပေးနေတာပါပြည်တွင်းအတွက်ရောနိုင်ငံတကာအတွက်မှာပေါ့ဗျာ
သမရထရမ့်ကိုဝေဖန်သူနယူးယောက်မြို့ကန်ရဲ့အမြင်ကတော
့ Yes well, I hope we're hoping that he has a bad dream from which we are just beginning to awaken First of all by taking
ဟုတ်ပါတယ်သမရအခုအိမ်မက်ဆိုးရီမက်နေလောက်ပါပြီကျွန်တော်တို့ကအခုမှအဆပဲရှိပါသေးတယ်ပထမအနေနဲ့အောက်လွှတ်တော်ကိုပြန်လည်ထိန်းချုပ်နိုင်ပြီးနှစ်နှစ်အတွင်းအထက်လွှတ်တော်နဲ့အိမ်ပြည်တော်ကိုပါပြန်ပြီးတော့ထိန်းချုပ်မှာပေါ့ထရမ့်ကိုဂုဒ်ဘိုင်ပေါ့ဗျာ
အကဲခတ်ပုဂ္ဂိုလ်ကက်ပရီကာဖာလိုကလည်းနောက်ဆုံးမှာတော့နှစ်ဖက်စလုံးအတွက်ထရမ့်ရဲ့လှုပ်ရက်တွေကအခရာကျပါတယ်တဲ့
There is enthusiasm on both sides which I think is why we are seeing significantly tight races
The Barcelona Seven Desires အတက်ပြောရှိကြပါတယ်မဲဆန္ဒနယ်တွေအလုံးနီးပါထူးထူးခြားခြားအကျိန်းနဲ့ပြိုင်ခဲ့တာတွေ့ရပါတယ်အထူးသဖြင့်နိုင်ခြင်းမရှိလို့ပြစ်လိုက်ရမယ့်အနေအထားရှိတဲ့မဲဆန္ဒနယ်မျိုးတွေမှာတော့အကျိန်းနဲ့ပြိုင်ခဲ့တာတွေ့ရပါတယ
်နောက်ထပ်သမရရွေးကောက်ပွဲကျင်းပဖို့နှစ်နှစ်ပဲလိုတော့တဲ့အချိန်မှာနှစ်သက်အပြိုင်အဆိုင်ပြင်ဆင်နေကြပါပြီအခုတော့သမရထရမ့်နဲ့ဒီမိုကရက်တွေအနေနဲ့အတူတကွပူးပေါင်းဆောင်ရွက်နိုင်ကြပါမလားဆိုတဲ့မျိုးကိုနဲ့ရင်ဆိုင်နေကြပြီဖြစ်ပါတယ်ရှင်
တောက်ခင်ဆွေးဝင်းပါရှင်အခုဆက်ပြီးတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ် American သမ္မတ Donald Trump အပေါ်လူလူဆန္ဒခံယူပွဲဖြစ်ရှုမြင်ကြတဲ့ American တပ်တန်းဝင်ရွေးကောက်ပွဲမှာအတိုက်အခံဒီမိုကရက်တွေအောက်လွှတ်တော်မှာအားကောင်းလာတဲ့အတွေ့အပြောင်းလဲတွေရှိလာနိုင်ပါသလား Indiana Police အခြေစိုက် BACI ခေါ်မြန်မာ American လူ့အဖွဲ့အစည်းဥက္ကဋ္ဌဒေါက်တာ Rodinga ကိုမတ်သိမ်းနေထိုက်ကဆက်သွယ်မေးမြန်းတာမှာအခုလိုစပြီးဖြေကြားခဲ့ပါတယ်
လူတော်တော်များများကတော့ဒီအင်္ဂလိပ်လိုပြောရင်တော့ Trump factor ပေါ့နော်သမ္မတ Trump ကိုစိုက်တဲ့လူရဲ့မစိုက်တဲ့လူရဲ့အဲ့ဒါသမ္မတ Trump ကြောင့်ဒီမဲထဲတဲ့လူပုံများတယ်လို့ကျွန်တော်သုံးသပ်ပါတယ်အ
ဲ့တော့ဒီရွေးကောက်ပွဲမှာတော့အထက်လွှတ်တော်မှာတော့ဒါမူလအတိုင်းပဲသမ္မတ Trump ရဲ့ Republican တွေကအားကောင်းသေးပါဒါပေမဲ့အောက်လွှတ်တော်မှာတော့ Democrat တွေဘက်ကပို့ပြီးတော့အားသာသွားပါတယ်ဆရာအဲ့တော့ဒီဘာတွေများအပြောင်းလဲတွေ့လာနိုင်ရပါတလဲရှင်ဆရာ
ဒီအမေရိကန်ရဲ့ဖွဲ့စည်းပုံအခြေခံဥပဒေအရငွေကြေးနဲ့ပတ်သက်တဲ့အဆိုအားလုံးကအောက်လွှတ်တော်ကနေဝင်ရပါတယ်ဆိုတော့အောက်လွှတ်တော်မှာဒီဒီမိုကရက်တွေ majority စီးဆိုးသွားတဲ့အခါမှာတော်တော်များများအမေရိကန်အစိုးရအထူးသဖြင့် Trump အစိုးရရဲ့policy တော်တော်များများလွှမ်းမိုးလာနိုင်မှုရှိနိုင်ပါတယ်
။အဲ့တော့ဆရာကြီးအခုဒီသမရထရန့်လက်ထက်နှစ်နှစ်အတွင်းမှာပေါ့နော်။ဟိုမြန်မာဒုက္ခသည်တွေအတိုင်းဝိုင်းနေကြမှာမိသားစုပြန်လည်ပေါင်းစည်းပဲဖြစ်ဖြစ်ဒုက္ခသည်အစ်စ်လက်ခံတာပဲဖြစ်ဖြစ်ဟိုပို့ပြီးတော့ခက်ခဲလာတဲ့အနေအထားများရှိပါလား။ထူးထူးခြားခြားအပြောင်းလဲပေါ့နော်။ဘာဒီများတွေ့ထားပါလဲဆရာ
။အဲ့ဒီကိစ္စမှာတော့အများကြီးအပြောင်းလဲရှိပါတယ်။သမရဥဘာမာလက်ထက်နောက်ဆုံးနှစ်ပေါ့။အဲ့ဒီမှာဒီအမေရိကန်ပြည်ဝင်ခွင့်ပေးတဲ့ refugee resettlement ပေါ့လေဒုက္ခသည်လက်ခံတာတသိန်းနဲ့တပေါင်းဒီလက်ခံဖို့ဆုံးဖြတ်ခဲ့ပါတယ်။ဒါပေမဲ့2019 January လောက်သမရထရမ့်အာဏာရတာနဲ့ချက်ချင်းပဲတသိန်းတပေါင်းကို9,500ထိလျှော့လိုက်ပါတယ်။နောက်မနှစ်ကဆိုလို့ရှိရင်2019 28ကိုတော့ 4,500 ကို short ချလိုက်ပါတယ်။နောက်ဒီနှစ်2086အတွက်ကတော့3,000အထိ short ချလိုက်ပါတယ်။ဆိုတော့အဲ့ဒီကိစ္စတွေကကျွန်တော်ဗမာပြည်သားဒုက္ခသည်တွေအိန္ဒိယမလေးရှားထိုင်းနိုင်ငံနဲ့ဆက်ကဒုက္ခသည်တွေအမေရိကန်ပြည်ဝင်ရောက်မှုကိုအများကြီးထိခိုက်ခဲ့ပါတယ်။
သူတို့အတွက်အခုလွတ်တော်မှာဒီနိုင်ငံရေးဩဇာအပြောင်းလဲဖြစ်လာတော့သူတို့အတွက်မျှော်လင့်ချက်ပေါ့နော်ဆရာဘာဒီမြတ်တွေ့ရပါသလဲရှင
်အခုကတော့ပြောဖို့ခက်ပါတယ်ဘာလို့ဆိုတော့ဒီကိစ္စတွေဒီ American Peace Council ကို physical year တခုမှာဒီလူပနေရောက် refugee လက်ခံမလဲဆိုတဲ့ဟာကဟိုးအောက်ချီသွတ်တော်ကော်မတီတေးတေးလေးတွေကတဆင့်ပြီးတဆင့်တက်လာပြီးတော့နိုင်ငံတိုင်းဝင်ကြီးရနေဒါသွတ်တော်အတီးပြုတ်ချက်ယူရပါတယ်အဲ့ဒီနောက်မှာမှသမရနေလက်မှတ်ထိုးအတီးပြုတ်ရတဲ့အခြေအနေဖြစ်ပါတယ်အဆင့်ဆင့်ပေါ့လေဆိုတော့ကျွန်တော်အနေနဲ့ကတော့ဒီလောက်ကြီးအပြောင်းအလဲဖြစ်မယ်လို့မထင်ပါဘူးဘာလို့ဆိုတော့သမရနဲ့နိုင်ငံတိုင်းဝင်ကြီးကအဓိကဒါဆုံးဖြတ်ပေးတဲ့အဆင့်
မတ်တင်ကြီးတိုင်းဆက်သွယ်မြင်ပြန်ထားရပါရှင်။တစ်ဆက်သေးမှာပဲနိုဝင်ဘာ6ရက်နေ့ကအကျင်းပခဲ့တဲ့ American ရွေးကောက်ပွဲရလဒ်တွက်ချက်တာတွေအချိန်နဲ့တပြေးညီထုတ်လွှင့်ခဲ့တာကိုရန်ကုန် American Center မှာပြခဲ့တဲ့အတွက်မြန်မာလူငယ်တွေစိတ်ဝင်စားလာရောက်စောင့်ကြည့်လေ့လာခဲ့တဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်။ဒီရွေးကောက်ပွဲဟာ American နိုင်ငံရေးမှာအပြောင်းလဲတွေလည်းဖြစ်လာနိုင်တာမို့မြန်မာလူငယ်တွေဘ ഹു တုတရာစီဖို့ရည်ရွယ်ပြီးမီဒီယာတွေကတဆင့်ရလဒ်တွက်ချက်မှုတွေကို American Center မှာပြသဖို့လုပ်ခဲ့တာဖြစ်တယ်လို့ American တန်ယုံဒုတိယအကြီးအကဲကပြောပါရယ်တမရရဲ့တက်တန်းဝက်ကာလအဒီရွေးကောက်ပွဲပြင်ဆင်မှုတွေလူမှုပူပေါင်းပါဝင်မှုတွေအပေါ်မှာလာရောက်လေ့လာတဲ့မြန်မာလူငယ်တွေဘက်ကဘယ်လိုအသိတွေရလိုက်ပါသလဲမြန်မာပြည်နဲ့ဘယ်လိုနှိုင်းယှဉ်ခဲ့ပါသလဲဆိုတာကို VOA သတင်းတောက်မတ်မီခါကမေးမြန်းသတင်းပေးပို့ထားပါရယ်
အမေရိကန်ပြည်အောင်စုနဲ့မြန်မာနိုင်ငံနှစ်နိုင်ငံအကြားမှာအခုလိုရွေးကောက်ပွဲကျင်းပတဲ့ရက်လာတွေဟာတိတ်မကွာလာပါဘူး။မကြသေးခင်ကပဲမြန်မာနိုင်ငံမှာဂျားပြည့်ရွေးကောက်ပွဲကျင်းပခဲ့ပါသေးတယ်။အခုအမေရိကန်ပြည်အောင်စုရဲ့သမရတပ်တန်းတဝက်မှလုပ်တဲ့ဒီဂျားကာလာရွေးကောက်ပွဲမှာတော့အောက်လွတ်တော်အထက်လွတ်တော်နဲ့ပြည်내အုပ်ချုပ်ရေးမှူးနေရာတော်တော်များများကိုပြန်လည်ရွေးချယ်ခဲ့ကြတာပါ။အမေရိကန်ပြည်အောင်စုမှာတော့သမရဒေါ်နယ်ထရန့်ရဲ့ပါတီဖြစ်တဲ့ Republican Party ကအထက်လွတ်တော်ရောအောက်လွတ်တော်ကိုပါလွှမ်းမိုးထားရကနေအခုရွေးကောက်ပွဲမှာတော့အတိုက်ခံဒီမိုကရက်တစ်ပါတီကအောက်လွှတ်တော်မှာနေရာအများစုရသွားခဲ့ပါတယ်။အမေရိကန်နိုင်ငံရေးမှာအပြောင်းလဲတွေဖြစ်တဲ့ဒီလိုရွေးကောက်ပွဲမျိုးကိုမြန်မာလူငယ်တွေဗဟုသုတရစေဖို့ရည်ရွယ်ပြီးရွေးကောက်ပွဲရလဒ်ထုတ်လွှင့်မှုတွေကိုအချိန်နဲ့တပြေးညီအမေရိကန်စင်တာမှာပြသနိုင်ဖို့ရည်ရွယ်ခဲ့တာဖြစ်တယ်လို့အမေရိကန်တန်ယုံဒုတိယအကြီးအကဲဂျော့စ်စစ်ဘလီက VOA ကိုပြောပြပါတယ်။
You know, a week ago, the Myanmar people had a by-election, and I got to...
လူငယ်ရေးရကပဲမြန်မာနိုင်ငံမှာဂျာပဲရေကောက်ပွဲလုပ်ခဲ့တာကိုကိုယ်တိုင်ကြုံခဲ့ရပါတယ်။ကျွန်တော်တို့လုပ်တဲ့ဒီမိုကရေစီရေကောက်ပွဲကနေအတွေ့အကြုံဘူးသူရတွေကိုဖလှယ်ပေးရပါ။ဒီမိုကရေစီကူးပြောင်းခက်ခဲအခြေအနေတွေကိုဘယ်လိုကျွန်တော်တို့အဖြေရှာမလဲဆိုတာကျွန်တော်တို့သိနိုင်ဖို့ပါပဲ
။လာရောက်ကြတဲ့မြန်မာလူငယ်တွေကတော့အမေရိကန်ရေကောက်ပွဲတွင်ပြင်ဆင်မှုရွှေကောက်ခံကိုစလေလောင်းတွေရဲ့မဲဆွယ်စည်းရုံးမှုမဲပေးမှုနဲ့မဲရလက်အခြေအနေတွေကိုလေ့လာခွင့်ရခဲ့တယ်လို့ဆိုကြပါတယ်မြန်မာနဲ့နှိုင်းယှဉ်ကြည့်ရင်မိပညာပိုင်းကွာဟမှုတွေရှိတယ်လို့မဲဆန္ဒရှင်နိုင်ငံသားတဦးချင်းစီရဲ့စိတ်အားထက်သန်မှုနိုင်ငံရေးမှာပါဝင်မှုတွေဟာမတူညီတာတွေတည်ရတယ်လို့ဆိုကြပါတယ်ကချင်တိုင်းရင်းသားကိုမုံကတော့
ဒီအလွာတွေကတိမြင်နားလည်မှုကအရင်ကွာဟမှုဖြစ်နေတယ်ဆိုတာဥပမာဖြင့်ကလေးနဲ့ရန်ကုန်တော့ကွာတယ်ဟိုမြစ်ချနာရဲဆိုပူဆိုးသွားပြီအဲ့လိုဖြစ်တဲ့ခါကျတော့ဟိုကြားတယ်အဲတိရတယ်မြင်ရတယ်အဲ့လောက်ဘယ်ခမ်းမတဲ့လူကဟိုမတိရဲ့လူပြန်သွားပြောပြရတယ်လို့အဲ့လိုမျိုးတွေညာနေတဲ့အကြောင်းအဲဒီဗါဒမီဒီယာကအမြင်တိုင်း gap ဖြစ်သွားတဲ့အကြောင်းအဲတည်င်းမှန်နေမရောက်ဘူးအဲသူတို့ဆုံးဖြတ်တဲ့ခါမှလည်းအမှန်ကိုမဆုံးဖြတ်နိုင်ဘူး
နိုင်ငံကဆက်ဆံရေးဘာသာရပ်ကိုလေ့လာသင်ယူနေတဲ့မြူနှင်းတော်တာကတော့
ဘယ်လောက်ရှိစိတ်ဝင်စားရဲစီးပွားရေးဘက်မှာဆိုဘယ်လောက်စိတ်ဝင်စားရဲလူမှုရေးဘက်မှာဘယ်လောက်စိတ်ဝင်စားရဲတခြားသောဒီလူမှုလုံခြုံရေးနဲ့ဆိုင်တဲ့မူဝါဒတွေပေါ်မှာပြန်ပြီးတော့အသိတင်လေးရေးဆွဲဖို့အတွက်ဒီလွတ်တော်အမတ်တွေအခန်းကဏ္ဍဘယ်လိုဖြစ်သွားမလဲဆိုတာကိုသူတို့မှအရင်စိတ်ဝင်စားရဲပေါ့နော်ဒါအမေရိကန်ကနေတဆင့်မြန်မာတွေမှာလည်းဘယ်လောက်လူငယ်စိတ်ဝင်စားတင်နေပြီလူလူကဘယ်လောက်ဒီစိတ်ဝင်စားတင်နေပေါ့ဒါမျိုးရှင်းပြီးလေ့လာမိတာ
မေရီယန်ဆိုင်ဘိုလို့ခေါ်တဲ့ကချင်တိုင်းရင်းသူလေးကတော့
ကိုညီမနိုင်ငံကကျတော့ဟို election လို့ပြောလို့ရှိရင်ချစ်လူငယ်ပိုင်းကကျတိတ်ဆိတ်ဝင်စားကြတာလည်းရှိရပေါ့နော်အဲ့ဒါတွေကလည်းအားနေရပေါ့ဒါကျတော့တိုးတက်ခြင်းမတိုးတက်ခြင်းဆိုတဲ့မြန်မာနိုင်ငံလူတွေရဲ့ဒီ knowledge နဲ့ပတ်သက်ပြီးမှတိတ်ဟိုညီမတို့ဆိုလည်းအခုမှပဲဟိုတိလာပေါ့နော်ဒီ session နဲ့နောက်ပိုင်းအချို့တငယ်ချင်းတွေပါလို့ဆိုလို့ရှိရင် election လို့ပြောလို့ရှိရင်သူတို့ကတိတ်ဆိတ်ဝင်စားကြတာတွေပေါ့နော်ဘာကိုစပြောလို့ပြောမှာအဲ့ဒါတွေရှိရပေါ့နော်သူတို့ကဒီချိန်မှာကအဲတိုးတက်ခြင်းနဲ့ပညာပဲဖြစ်နေကြတယ်ဆိုတော့ election နဲ့ပတ်သက်တော့ဘာမှမသိကြအဲ့လေနည်းနည်းကွာခြားချက်ရှိရပေါ့သူတို့ကအဲ့မှာအစားအစာမန်းရှိပြောတော့သူက session နဲ့ပြောရတဲ့ပြောလူငယ်တွေကအစားနည်းနည်းပေါ့ပါဝင်နေရတယ်သူ volunteer လုပ်ခြင်းအဖြစ်ပါဝင်နေရရှိကိုယ်ရင်းနိုင်ငံမှာကြာအဲ့လိုမရှိရတော့ရှိပေါ့နော
် American ရွေးကောက်ပွဲပြုလုပ်ပုံရွေးကောက်ပွဲရလဒ်တွေနဲ့ပတ်သက်ပြီး American media တွေနိုင်ငံတကာ media တွေကတိုက်ရိုက်ထုတ်လွှင့်ချက်တွေကိုဒီကနေ့ American Center မှာအချိန်နဲ့တပြေးညီပြသတာကိုမြန်မာလူငယ်အယောက်80လောက်လာရောက်လေ့လာခဲ့ကြပါတယ်ရွေးကောက်ပွဲကျင်းပနေတဲ့အချိန်နဲ့တပြေးညီပြသတာတွေလုပ်ပေးတဲ့အပြင်ပြင်ဆင်မှုပိုင်းနဲ့သူတို့နိုင်ငံရဲ့လွှတ်တော်ကိုယ်စားလှယ်တွေရဲ့မဲဆွယ်ပုံတွေသူတို့နိုင်ငံသားတွေရဲ့ပူးပေါင်းပါဝင်မှုပိုင်းတွေကိုလည်းအမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနဘက်ကတာဝန်ရှိသူတွေနဲ့အမေရိကန်ရွေးကောက်ပွဲလေ့လာစောင့်ကြည့်သူတွေကမြန်မာလူငယ်တွေကိုရှင်းလင်းပြောဆိုခဲ့တာတွေလည်းလုပ်ခဲ့ပါတယ်ရှင်
မမေခသတင်းပေးပို့ထားတာပါအခုဆက်ပြီးတော့ထိုင်းနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်မြမအိမ်နီးချင်းထိုင်းနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့2014ခုနှစ်နောက်ပိုင်းပထမဆုံးကြိမ်ကျင်းပမဲ့ရွေးကောက်ပွဲအတွက်ပြင်ဆင်ဆောင်ရွက်နေတာနဲ့အမျှလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေဖြစ်စေဖို့အတိုက်ခံနိုင်ငံရေးပါတီတွေကသူတို့ရဲ့အမြင်တွေကိုထုတ်ဖော်ပြောနေကြပါတယ်ထိုင်းနိုင်ငံရဲ့အခြေအနေအကြောင်းကို Steve Central သတင်းပေးပို့ထားတာ Map Computer ကပြောပြပေးပါမယ်ရှင်
ထိုင်းနိုင်ငံမှာရှင်းလင်းထဲကျင်းပဖို့စီစဉ်ထားတဲ့ရွေးကောက်ပွဲတွေအပေါ်လူလူကြားမျှော်လင့်ချက်တွေရှိနေပေမဲ့လို့အရင်တုန်းကရွေးကောက်ပွဲတွေမှာလို့မဲဆွယ်လှုပ်ရှားမှုတွေတော့မတွေ့ရပါဘူး။ဆီယနာသိမ်းခဲ့တဲ့2014ခုနှစ်ကစလို့လူ9ယောက်ထက်ပိုမစုရဆိုတဲ့စစ်တပ်ရဲ့တားမြစ်ချက်ကြောင့်ဖြစ်ပါတယ်။တရားမျှတမှုမရှိတဲ့ဒီလိုအမိန့်မျိုးတွေကသူတို့အထက်အသိမဟုတ်တော့ဘူးလို့ယာရုကဖေရှားခံခဲ့ရတဲ့ဝင်ကြီးချုပ်ဟောင်းတက်ဆင်ရှင်နာဝတ်ကိုအမခံထောက်ခံသူတဦးဖြစ်တဲ့ချင်းမိုင်မျိုးကရှက်နေလှုပ်ရှားမှုခေါင်းဆောင်ဒေါက်တာပတ်ချဝတ်ဝတ္တနာကပြောပါတယ
်ဟောเราไม่กล้าไปฟันธงไปเลือกสิ่งใหม่ๆสิ่งเก่าๆเนี่ย
ပါတီတခုအတွက်မဲပေးကြမလားဆိုတာမသိကြပါဘူးရှိပြီးသားပါတီအောင်ကကျွန်တော်တို့အတွက်ကောင်းနေစဲမှုပါအခုအချိန်ဒီပြဿနာရှိတာကတော့တရားမျှတမှုမရှိပဲသူတို့အတွက်လူသူလူဆွဲယူနိုင်တဲ့ဥပဒေတွေကိုအစိုးရကသုံးနေတဲ့ကိစ္စပါ
ကိုယ်စွယ်လောင်းတချို့ကတော့မဲဆန္ဒရှင်တွေစီအရောက်သွားမဲဆွယ်နိုင်မဲ့နီးလန်းတွေကိုရှာဖွေလှုပ်ဆောင်နေကြပါတယ်။ဒီထဲမှာ Future Forward Party ရဲ့ Back for the Future ဆိုတဲ့လှုပ်ရှားမှုလည်းပါပါတယ်။စပိန်တွေနဲ့မဲဆန္ဒရှင်တွေစီအရောက်သွားပြီးတော့မဲဆွယ်ကြတာပါ
။ရဲ့လက္ခဏာของการเข้าหาประชาชนนะคะด้วยวิธีการที
่ရက်ွက်တွေထဲကျမတို့သွားပါတယ်။ Facebook ကနေတိုက်ရိုက် Live Stream ပြောတာမျိုးမဟုတ်ပဲတခြားနည်းတွေကိုလည်းသုံးပါတယ်။ကျမတို့ရဲ့လှူရှာမှုနဲ့ပတ်သက်တဲ့လက်ကမ်းစာဆောင်တွေဝေတယ်လို့ website ပေါ်မှာလည်းသတင်းတွေဖော်ပြပေးပါတယ်။ရက်ွက်အသီးသီးကလူလူတွေနဲ့တွားရောက်တွေ့ဆုံစကားပြောပါတယ်
။ Future Forward Party ကကိုစလေလောင်ရန်ဝလက်ဝန်ပရာဘရတ်ပြောသားတာပါ။လမ်းမရွေးကောက်ပွဲမှာအတိုက်ခံပါတီတစ်ခုခုကအနိုင်ရတယ်ဆိုရင်တော့ထိုင်းနိုင်ငံမှာမကြခင်တုန်းကပြတန်းခဲ့တဲ့နိုင်ငံတော်နီးပြူဟာဆိုင်ရာဥပဒေအရစစ်တပ်ကပဲနောက်နှစ်20လောက်ကိုအာဏာလွှတ်မှုထားအောင်ပါပါ။တင်းကျပ်တဲ့ဥပဒေတွေနဲ့အချိန်ကန့်သတ်သတ်မှတ်ချက်တွေအများပြားပြဋ္ဌာန်းထားပြီးလိုက်နာမှုမရှိတဲ့ဘယ်အစိုးရကိုမဆိုအချင်းပြတ်ချစားမှုတိုက်ဖြတ်ရေးကောင်စီ NACC ကအပြစ်ပေးနိုင်တာဖြစ်ပါတယ်။နာရစူဝန်တက္ကသိုလ်ကနိုင်ငံတကာရေးရာအကြံပေး Paul Chambers ကအခုလိုပြောပါတယ
်။ If the elected government committed malfeasance by not following the recommendation and by the mandates of the 20-year plan, then the NACC
ပြန်ပြစ်ချက်တွေကိုမလိုက်နာပဲအခုကျူးလွန်ခဲ့ဆိုရင်အချင်းပြတ်ချစားမှုတက်ဖြည့်ကောင်စီအနေနဲ့ရွေးကောက်ခံဆိုးရွားကိုဖွဲ့စည်းပုံတရားရုံးတင်တယ်လို့ဒီတရားရုံးကနေဆိုးရွားကိုအာဏာကနေဖယ်ရှားခွင့်လည်းရှိပါတယ
်ရွေးကောက်ပွဲမဲဆွယ်စည်းရုံးပြောဆိုမှုတွေပြင်းထန်လာနိုင်ပွဲရှိနေတာနဲ့အမျှဒီရွေးကောက်ပွဲကနေနိုင်ငံအတွင်းဒီမိုကရေစီစနစ်ပြန်လည်ရှင်သန်လာမလားဆိုတာကိုတော့ထိုင်းပြည်သူအများကစောင့်ကြည့်နေကြပါတယ်ရှင
်မခင်ဖြူထွေးပြောပြပေးခဲ့တာပါဒုတိယပိုင်းနိုင်ရွက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိတာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို7ခွန်19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို7 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပြင်းချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ကြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်VOA မြန်မာပိုင်းရဲ့2018ခုနှစ်နိုဝင်ဘာလ9ရက်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုလိုင်းတိုမီတာ25 kHz 7953ညလိုင်းတိုမီတာ32 kHz 11803ညနဲ့လိုင်းတိုမီတာ51 kHz 9335တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ဒီညပိုင်းနားဆင်ရမယ့်သတင်းပတ်ဆင်ခဏတွေမှာမြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်နဲ့မြန်မာရေးသုံးသပ်ချက်မှာတော့သတင်းတောက်နှစ်ဦးအယူခံနဲ့တရားစီရင်ရေးလွတ်လပ်ခွင့်ဆိုတဲ့ခေါင်းစဉ်ပေါ်မှာ
ရှိုးဝချက်ဥပဒေဆိုတာအင်းလေးတဲ့ကပြတ်ထားနေတဲ့အထူးဥပဒေဖြစ်တော်လဲတဲ့အထူးဥပဒေရင်တူနေသတင်းမီဒီယာဥပဒေလည်းအထူးဥပဒေပဲဥပဒေနှစ်ရက်တူလို့ရှိရင
်ဒီအောင်စုရှိနေများအသင်းနဲ့ဥပဒေအထောက်အကူပြုသူများအဖွဲ့ဥက္ကဋ္ဌဖြစ်တဲ့လူခွင့်ရေးရှိနေကြီးဦးကြည်မြင့်နဲ့ဦးကျော်ဇန္တာတို့ကဆွေးနွေးသုံးသပ်တင်ပြထားတာကိုနောက်ပိုင်းမှနားဆင်ရပါမယ်ဒါအပြင်အားကစားသတင်းစီစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့လူလူနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ရပါမယ်အရေးပြားပေါ်မှာအဖြစ်ကွက်ကလေးတွေပေါ်လာတာတာမန်ယောဂါတွေကြောင့်လည်းဖြစ်နိုင်တာကြောင့်တိတ်တော့စိတ်မပူပဲစနစ်တကျဆရာဝန်နဲ့ပြစစ်ဆေးကုသဖို့တော့တင်ပါတယ်ဒေါက်တာတန်းစောကလူလူနဲ့ကျန်းမာရေးအစီအစဉ်မှာတင်ပြပေးထားပါတယ်ရှင
်အရေးပြားပေါ်မှာအဖြစ်ကွက်လေးတွေပေါ်လာတဲ့အခါယောဂကြီးကြီးမားမားတွေကြောင့်များဖြစ်နေမလားလို့စိုးရိမ်မိကြမှာပါအရေးပြားပေါ်မှာအဖြစ်ကွက်တွေပေါ်လာတိုင်းခရူသင်းတမင်ဖြူယောဂါလိုယောဂါကြီးကြီးမားမားတွေပဲဖြစ်နိုင်မယ်။တာမန်အပကြီးကအရေးပြားယောဂါတွေလည်းဖြစ်နိုင်တာကြောင့်တကြန့်နှလာတဲ့အရေးပြားဆရာဝန်တွေနဲ့ကုသတိုင်ပင်သင့်တယ်လို့ကံပကံရွေးစီဆေးရုံမှအရေးပြားဆရာဆရာဝန်တူဖြစ်သူဒေါက်တာဝေယံဖြူကပြောပါလဲ
။ဟုတ်လားကျွန်တော်တင်ပြသွားသလိုပဲဒီအဓိကတော့ဒီလိုခန္ဓာကိုယ်မှာဖြူကွက်ကလေးတွေဖြစ်တယ်ဆိုလို့ရှိရင်အဲဟိုအရေးမကြီးတဲ့ယောဂါလားအရေးကြီးတဲ့ယောဂါလားဥပမာအရေးပြား၆လို့ဖြစ်တာလားနှင်းခုလေးကြောင့်ဖြစ်တဲ့ဖြူကွက်ကလေးလားသို့မဟုတ်တမင်ဖြူဖြစ်တာလားပေါ့နော်ဟိုအဲအမှတ်ကလေးပဲဖြစ်တာလားမှဲ့ဖြူလေးလားနောက်ဆုံးအရေးပြားကင်ဆာလို့ဟာမျိုးပြင်များဖြစ်တာလားဆိုတော့ဒီဘူကတော့အသေးသေးချာချာပြတာစစ်ဆေးမှုခံယူပြီးတော့လိုအပ်ရင်လည်းကုထုံးနေရှိပါတယ
်ဖြူသေးတမင်ဖြူနဲ့ဆင်တူတဲ့အရေးပြားယောဂအများစုဟာလွယ်လွယ်ကူကုသနိုင်တဲ့ယောဂတွေဖြစ်ပါတယ်ယောဂတစ်ခုနဲ့တစ်ခုကုသမှုပုံစံမတူညီတာကြောင့်အနာနဲ့ဆေးလွဲနေတဲ့အခြေအနေတွေမှာတော့ယောဂပျောက်ကင်းမှုအချိန်ကြာမြင့်နေရတယ်လို့ဒေါက်တာဝီယန်ဖြူကပြောပါတယ
်ဥပမာအရေးပြား6တာလောက်ပဲဆိုလို့ရှင်သူ့ကိုအဲဟိုမွိုင်းချာရိုက်ဇာလို့အီမိုလီယန်လို့ခရီးမျိုးလေးပေးရင်ရပါပြီအဲနောက်တစ်ခုကဥပမာညင်းပေါ့နော်ညင်းမှလည်းအရေးပြားအဖြူကွက်လေးဖြစ်တာဆိုတော့သူ့ကိုကြာတော့မှုတက်ဆေးတောက်ဆေးလိမ့်ဆေးပေးလိုက်ရင်ပြောက်ပါတယ်သူယောဂအတိမ်နဲ့ပုံမူတည်ပြီးတော့ဖြစ်တဲ့ယောဂပုံမူတည်ပြီးတော့ဟိုခက်ခဲတယ်လို့တော့မရှိပါဘူးယောဂကုထုံးပုံစံမတူတာပဲရှိပါမှာ
အရင်ကဘောကအဖြစ်ကွက်တွေကိုစစ်ဆေးလိုက်လို့ခရူသင်းသမင်ဖြူယောဂဖြစ်နေခဲ့မယ်ဆိုရင်လည်းစိုးရင်စရာမလိုဘူးလို့သိရပါတယ်ခရူသင်းသမင်ဖြူယောဂကုသမှုနည်းလမ်းတွေတိုးတက်လာနေတာကြောင့်လေလကူကုသလို့ရနေပြီလို့အရေးပြားအထူးကုဆရာဝန်ကြီးဖြစ်သူဒေါက်တာဒေါ်မင်းမင်းဆန်ကပြောပါတယ်
တိတိချင်းကုတယ်ဆိုတော့ကုရတာလည်းလွယ်တယ်မြန်တာပေါ့နော်လိန်စေးလေးနဲ့တောက်စေးလေးနဲ့ကောင်းရင်ကောင်းသွားတယ်ဖြစ်တဲ့နေရာပေါ့တရားတို့တော့လည်းနှစ်ကြာပြင်နဲ့လည်းတည်ငြိမ်နေတဲ့ဆက်မပွားလာဘူးဒီနေရာထဲမှာပဲဆက်နှစ်တိတိရဒီနေရာမှာဖြစ်တယ်အနှစ်20ဖြစ်ပြီးဒီနေရာမှာပဲဖြစ်တယ်ဆိုတော့ကုရတာအဲ့လိုကြီးမခက်ခဲတော့သူသဖြင့်ကုထုံးနေရအရင်တိုးတက်လာပြီဆာဂျူရီဆိုလို့ရှိရင်လည်းမြန်မြန်ပြဆော့နေရတယ်မြန်မြန်ပျောက်တယ်ဆိုတော့အခုကတော့ကျွန်တော်တက်ကအဲ့ဒါ challenge mode တော့ဖြစ်တဲ့အချိန်က is no longer a problem မနေ့တနေ့ကမှဖြစ်တာပဲဖြစ်စေလွန်ခဲ့တဲ့အနှစ်20ပဲဖြစ်တာဖြစ်စေကျွန်တော်တော့ကုလို့ရတယ်ရစောက်လည်းတူတူပဲရပါတယ်
ခ
ဖြစ်ရင်းမင်းဖြစ်ယောဂဝိနာရှင်တွေထဲမှာငွေကြေးမတတ်နိုင်တဲ့သူတွေရှိခဲ့မယ်ဆိုရင်ကံကံဆေးုံမှာဈေးမျှပေးကုသမှုတွေပြုလုပ်ပေးနေတယ်လို့သိရပါတယ်။အခမဲ့ကုသမှုတွေကိုပုံမှုလှုပ်ဆောင်ပေးနိုင်မှုအတွက်ငွေကြေးလှူဒန်းလိုတဲ့သူတွေဟာကံကံရွေးစီဆေးုံနဲ့ဈေးကန်တွေကိုဆက်သွယ်လှူဒန်းပေးနိုင်တယ်လို့ဒေါက်တာတော်မင်းမြန်ဆန်ကပြောပါတယ်
။ကျွန်တော်တို့ဆက်သွယ်ကြည့်လို့ရှိရင်ရန်ကုန်ကံကံရွေးစီတက္ကသိုလ်ဒါလမှာရတယ်။နောက်ပါကံကံတူဝနာဆိုတာလည်းရှိပါတယ်။တူဝနာတန်ဆုမလမ်းပေါ်မှာရှိတယ်။မန္တလေးမှာရဆေးကန်နှစ်ခုရှိပါတယ်ကျွန်တော်ကျွဲဆေးကန်ကိုလမ်းမှာလည်းကမကန်အင်ဂျင်နီယာဆေးကန်ရှိတယ်လို့66လမ်းပေါ့နော်39 38ချားမှာရှိလို့ရှိရင်ကမကန်ဆေးကန်တစ်ခုရှိပါတယ်လေးခုစလုံးဆက်သွယ်လို့ရတယ်မကြခင်မှာမရှိနှားမှာလည်းဖွင့်မှာဖြစ်တဲ့အတွက်ကြောင့်မရှိနှားဆေးကန်မှာလည်းဒါဆက်သွယ်လို့ရတယ်ရှောက်မှာတင်မမို့ဒါလေးကျွန်တော်လူနာကြည့်ရင်းနဲ့ခွဲစိတ်ဖို့လိုအမှန်တွေ့ရင်းနဲ့စကားပြောရင်းနဲ့ငွေကြေးခက်ခဲလို့ဆိုရင်ကျွန်တော်ကကြားမှာရွေးချယ်လိုက်ပါပဲလေကြာလာလာတင်လဲရွေးချယ်တယ်ကုရင်းနဲ့လဲတက်တော်ရဲ့လို့ဆိုကျွန်တော်ရွေးချယ်လိုက်တာပါပဲ
အရေးအပေါ်မှာအဖြူကွက်တွေတွေ့မြင်လာရတဲ့အခါခရူတင်းတမင်ဖြူယောဂါမဟုတ်တဲ့အရေးပြယောဂါတွေလည်းဖြစ်နိုင်တယ်ဆိုတာနဲ့တမင်ပြူမဟုတ်တဲ့အရေးပြယောဂါတွေအတွက်ကုသမှုတွေကိုလည်းပြည်သူလူထုကိုပိုပြီးသိစေချင်တယ်လို့ထောက်တာဝေယံဖြူကပြောပါတယ
်ကျွန်တော်တို့ဆင်းရုံကတော့အများအားတမင်ဖြူယောဂါနဲ့ပတ်သက်လို့သူ့ရဲ့နောက်ဆုံးပေါ်ကုထုံးတွေအကြောင်းကျွန်တော်တို့အများအားဒီပွဲတွေလုပ်တယ်လေတစ်နှစ်တစ်ခါလဲပွဲတွေလုပ်ပြီးတော့ဟို educate လုပ်တယ်ပြောပြလေးရှိတယ်တိုးတော့ကျွန်တော်တို့ဒီတစ်ခေါက်တော့လို့ကျွန်တော်တို့စေကမ်းมาလဲလာပြတဲ့ခါတစ်ခါတလေသမင်းကြီးမဟုတ်ဘဲနဲ့တခြားသောအဖြူကွက်ကြောင့်ဖြစ်တဲ့ယောဂါတွေအများကြီးတွေ့ရတယ်ဒါကြောင့်မို့လို့ဒီယောဂါတွေခယူသမင်းကြီးမဟုတ်ဘဲလဲတခြားယောဂါတွေရှိသေးတယ်တခြားယောဂါတွေထဲမှာအရေးကြီးတဲ့ယောဂါတွေရှိတယ်ဆိုတာလေးသိချင်တယ်နောက်တစ်ခုကဒီဟာတွေကိုဘယ်လိုတေချာကုသလို့ရနိုင်တယ်ဆိုတာကိုလည်းပြောပြလို့တဲ့အတွက်ကြောင့်ဖြစ်ပါတယ
်အရေးပြဘောကအဖြူကွက်လေးတွေဟာတာမန်အပအိကယောဂတွေလည်းဖြစ်နိုင်တာကြောင့်စိတ်ပူစရာမလိုပဲစနစ်တကျစစ်ဆေးကုသတဲ့နဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်းသွား
မြန်မာလူထုနဲ့ကျန်းမာရေးခန္ဓာအပြီးမှာတော့အခုမြန်မာအရေးသုံးသက်ချက်ကိုနားဆင်ရပါမယ်မြန်မာနိုင်ငံမှာအငင်းပွားပွဲအစိုးရလျှို့ဝှက်ချက်ဥပဒေနဲ့ဆွဲဆိုခံရပြီးထောင်ဒဏ်ချမှတ်ခံရတဲ့ writer သတင်းတောင်နှစ်ယောက်ကအယူခံတင်ထားကြပါတယ်။ဥပဒေကြောင်းအရရောလက်ရှိသမ္မတရဲ့ပုံကိုရေးသဘောသဘာဝအရပါကြည့်မယ်ဆိုရင်သူတို့နှစ်ဦးဟာအယူခံမှာလွတ်မြောက်နိုင်တဲ့အလားအလာရှိနေပါတယ်။ဒါပေမဲ့တကယ်ပဲလွတ်မြောက်လာပါမလားဆိုတာတန်တရားဖြစ်စရာရှိနေတယ်လို့လည်းလူ့အခွင့်အရေးရှိနေကြီးဦးကြီးမြင့်ကဆိုပါတယ်ပြည်ထောင်စုရှိနေများအသင်းနဲ့ဥပဒေအထောက်အကူပြုသူများအဖွဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ဦးကြီးမြင့်နဲ့ဦးကျော်စံတာကဆွေးနွေးသုံးသပ်တင်ပြထားပါတယ
်ဒီနေ့ကျွန်တော်ဦးကြီးမြင့်နဲ့ဆွေးနွေးလိုတဲ့အကြောင်းရင်းကတော့ Reuters သတင်းတောက်နှစ်ယောက်အယူခံတက်တဲ့ကိစ္စနဲ့ပတ်သက်ပါတယ်ဒီအမှုဟာစကားကလေးကအစ်တန်မမြောက်တဲ့အမှုဆိုပြီးတော့တချို့ကစုံစမ်းကြပါတယ်ဆိုတော့ဒီအမှုဖြစ်ခဲ့တာနဲ့ပတ်သက်ပြီးတော့အချင်းချင်းဥပဒေကြောင်းအရဘလောက်မှန်မှန်ကန်ကန်စီရင်စစ်ဆင်ခဲ့တယ်လဲဆိုတာအကျဉ်းချင်းစုံစမ်းပြပါခင်ဗျအ
ဲပထမစဆွဲစုတွေကတောက်လျှောက်ကျွန်တော်တို့အဖွဲ့ရုံးရှိနေညာနဲ့ဥပဒေအထောက်အကူညာအဖွဲ့ရဲ့ရည်တည်ချက်ကတော့သတင်းမီဒီယာသမားကိုသတင်းမီဒီယာဥပဒေနဲ့ပဲအရေးယူရမယ်ဒီရှိုးဝါချက်ဥပဒေဆိုတာအင်္ဂလိပ်လက်ထက်ကပြဋ္ဌာန်းခဲ့တဲ့အထူးဥပဒေဖြစ်တော်လဲပဲအထူးဥပဒေရင်းတူရင်သတင်းမီဒီယာဥပဒေလည်းအထူးဥပဒေပဲဥပဒေနှစ်ရတူလို့ရှိရင်1983ခုနှစ်စကမ်းများဖို့ဆိုရင်ဥပဒေရနောက်ကျတဲ့ဥပဒေဖြစ်တဲ့သတင်းမီဒီယာဥပဒေကထွားမိုးတယ်ဒါကြောင့်မလို့ရှိုးဝါချက်ဥပဒေနဲ့သတင်းမီဒီယာသမားကိုအရေးယူလို့မရဘူးလို့ကျွန်တော်တောင်းလျှောက်ရည်ရည်ကြပါတယ်အလဘဲမီဒီယာအမှုမှာလည်းဒီတိုင်းရပါတယ်ကျွန်တော်တို့ကပန်းပန်းရသဇကြီးအမှုနဲ့စွဲလို့မရဘူးသတင်းမီဒီယာဥပဒေနဲ့ပဲစွဲရမယ်ဆိုတဲ့ဥစ္စာကိုအခုတမရကတော့လက်ခံလိုက်ပြီးတော့အိုက်တန်ညွှန်ကြားလိုက်ပါတယ်ခင်ဗျာ
နောက်တစ်ခါအချက်လက်ပိုင်းအရာရောဒီသတင်းတော်နှုတ်ပြုလုပ်ခဲ့တဲ့လုပ်ရက်တွေဟာသူတို့ကိုယ်တိုင်တကယ်တမ်းပြမှုကိုကျူးလွန်ခဲ့တဲ့လုပ်ရက်လို့ပေါ်လွင်ထင်ရှားပါသလားခင်ဗျာစစ်စစ်တဲ့အခါအ
ဲ့ဒါကတော့စဆွဲဆိုတွေကလွဲနေတဲ့အခါကျတော့အဲဒုတိယပိုင်းကိုကျတော့မလွဲမကြုံတာပြောရမယ်ဆိုရင်တော့ဒီရင်းမြာသမားတွေကိုအချိုးအချက်ဥပဒေနဲ့ပဲရင်းယူတဲ့အခါမှာတကယ်မတတ်နိုင်တော့ဘူးငါတို့ကတော့ပြောလို့တော့မနိုင်တော့ဘူးမနိုင်တော့တဲ့အတူတူကဲသူတို့တရေလိုဘက်ကစစ်စစ်ချက်တွေကိုစောင့်ကြည့်တယ်ပြီးတော့မှပဲအကဲဖြတ်တော်မယ်ဆိုပြီးတော့ကျွန်တော်တို့ကဒီလိုပဲစိတ်ကိုလျှော့ထားလိုက်ပြပါအဲ့မှာတရေလိုဘက်ကိုစစ်တဲ့အခါမှာတရေလိုဘက်ကတက်တည်ကြရန်တာဝန်ဘယ်မှာပြည့်ရင်းသွားလဲဆိုတဲ့အခါကျတော့ဒီရဲမှုမိုးကြော်နိုင်ကနေပြီးတော့သူကသူ့ကိုအဲ့လိုမှလုံပြန်ပြီးတော့ဝါလုံးကိုထောင်ချောက်မဆင်လို့ချင်းသူ့ကိုဖြုတ်ပြင်မယ်အေးယူမယ်ထောင်ချပြင်မယ်လို့ရဲမှုချုပ်ကသူ့ကိုအမိန့်ပေးလို့လောက်ရပါတယ်တကယ်ကြတော့အဲ့လူကြီးကတကယ်ကိုကျူးလွန်လာမဟုတ်ဘူးအဲ့လူကြီးဘာမှလုပ်တာမဟုတ်ဘူးသူကလည်းခိုင်းလို့သာလောက်ရတာပဲဆိုတော့အဲ့ဒီမှာထွက်လိုက်တဲ့အခါမှာအဲ့ဒီကပြစ်တော်တာပဲဗျာနောက်တစ်ချက်ကလည်းအဲ့ဒီမှာရဲတက်တက်ကြီးရှိတယ်ကြာခင်မောင်လေးဆိုတာ သူ့ကိုရုပ်ရှင်ကိုမပို့တယ်ဘူးဗျာကဲတင်းလိုပြတဲ့တွေဘယောက်ကမှမပြီးဘူးလေကဲသိပါဦးဗျာအဲ့တော့အဲ့လောက်ရုပ်ကြီးချင်းပြဖြစ်တဲ့အမှုကြီးဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်ကတော့အရာတော့တော့နိုင်ငံရေးအရာတော့တာမဟုတ်ဘူးလုံးဝဒီအမှုကပြက်နေတဲ့အမှုဖြစ်တယ်ဆိုတာကိုကျွန်တော်ကအတိအကျပြောနေပါလေဗျာ
ဟုတ်ကဲ့ဒါကြောင့်လည်းပဲလူတွေကဒီအမှုရဲ့နောက်ွယ်မှာအာဏာပိုင်တွေရှိနေတယ်အာဏာပိုင်ဆိုတာမှာအထူးသဖြင့်တပ်မတော်ပိုင်းကမကြိုက်လို့ဒီလူတွေကိုထောင်ချခြင်းလို့ဒီအမှုကဒီတိုင်းဖြစ်နေရတယ်လို့သုံးသပ်ကြပါတယ်နိုင်ငံတကာပြောကြတယ်ဆိုတော့အဲ့ဒီဟာနဲ့ပတ်သက်လို့ဦးကြီးမြင့်သူတို့ပြောတာလွန်တယ်လို့ပြောတာခင်ဗျာ
အဲ့ဒါနဲ့ပတ်သက်လို့တော့ဒီလိုရှိတယ်ဗျာကျွန်တော်တို့တတ်တဲ့ပတ်သက်လာတဲ့အမှုတွေကိုကတော့များသောအားဖြင့်နော်တရားရုံးကြီးကအပြစ်ပေးတာများပါတယ်နော်ရခိုင်နှုံးပြည်ပဲဆိုတာဘာလို့ပြောရရင်တော့ဒီလိုတွေဘာလို့ဖြစ်ရလဲဆိုတဲ့အခါကျတော့ဟိုတရားသူကြီးချုပ်ကိုနဲ့ကတက်ကလာတာကြာသူ့ဘုံမူကြီးကလာတာဖြစ်တယ်နောက်ပြီးတော့ဥတန်းရွှေကိုယ်တိုင်ခန့်နေခဲ့တဲ့လူတွေဖြစ်တယ်ပေါ့နော်တရားရပါခဲ့အဲ့တော့သူကလည်းပဲလက်ရှိရတအစိုးရအနေနဲ့ခန့်နေတာလည်းမဟုတ်ဘူးကြာသူ့ကိုဒါမျိုးဒီနေ့ဗမာပြည်အခြေအနေကတပ်ပေါ်မှာပဲတရားဌာနကသစ္စာရှိတယ်ဟလားအဲ့ဒီပေါ်မှာပဲလိုက်လာတယ်သွားတွေ့ရတယ်အခုသမရာကြီးတက်လာတဲ့အခါကျတော့ပြည်သူတွေကအားတက်လာပြီးတော့သမရာကြီးကိုအားကိုးကြည့်တဲ့စိတ်တော်ရှိတာပေါ့ကတော့လေအခြေခံအကြောင်းတွေအားလုံးနဲ့အခုဝါလုံးတို့ဒင်းတော့ဒီရောက်ကိစ္စမှာတော့တက်ကဲအလိုကြပဲတရားစီရင်ကလိုက်တယ်လို့ကျွန်တော်ကတော့အဲ့လိုပဲဩဇာမကင်းတော့ဘူးဆိုတာအဲ့ဒီမှာစပြီးတော့ကျွန်တော်တို့ကတန်မြတ်ရှိလို့တာပေါ့ဗျာ
နောက်ထပ်ကပြည်တံချမှတ်လိုက်တဲ့အခါမှာလည်းပဲအဲ့ဒီပြည်တံစီရင်တဲ့အထက်မှာဖော်ပြထားတဲ့ပြမှုဆိုတာကသူတို့ဆွဲဆိုကြတာနဲ့မတူဘူးထပ်ပြကြပါသေးတယ်ဟုတ်ပါလား
ဟုတ်ပါတယ်အစဆွဲတုန်းကပုံမှန်နဲ့တကယ်သုံးသပ်ပြီးချလိုက်တဲ့အခါနေရာဟိုမတူဘူးပြင်လဲလွဲနေတာလည်းရှိတယ်အဲ့ဒါတော့ဥပဒေချက်လက်ရာလွဲနေတာလည်းရှိပါတယ်ခင်ဗျာအဲ့တော့ဒီဟာချင်းချင်းပြောရင်တော့ဒီလိုတွေဘာလို့ဖြစ်ရလဲဆိုတဲ့အခါကျတော့တရားစီရင်ရေးကွာကိုမလွတ်လပ်ဖဲနဲ့မလွတ်လပ်ဘူးဆိုတော့ဟိုကပြောတာကြောက်ပြီးတော့အကြောက်တရားနဲ့အဂတိတရား၄ပါးမှာဘယာဂတိနဲ့ကျောက်ပြီးတော့လှုပ်လိုက်တယ်လို့ကျွန်တော်တို့ကဒီလိုပဲမှတ်ယူပါတယ်ခင်ဗျာ
ဟုတ်ကဲ့နောက်ကျွန်တော်ဒီမှာဂျက်ဖြတ်မေးခြင်းနဲ့ကိစ္စတစ်ခုရှိပါတယ်တရားဥပဒေကြောင့်ရတာစိတ်မဆိုင်ဘူးပေါ့ကြာဒါပေမဲ့ဒီနေရာမှာလူမှုသဘောထားတချို့ကလည်းပဲဒီကိစ္စဟာအမျိုးသားရေးနဲ့ပတ်သက်တယ်ဘာညာပေါ့လေသူတို့ဟာသူတို့အတိတ်ပဲဖွင့်ရပြီးတော့ဒီသတင်းတော့တွေကိုအပြစ်တင်တယ်တည့်ရက်လူရက်ကမှန်တယ်ဆိုတဲ့ပုံစံမျိုးနဲ့လည်းပဲတွေ့ရတဲ့လူရှိပါတယ်ဒီလိုကိစ္စမျိုးတွေကတရားဥပဒေသမားတွေကထက်သွင်းစဉ်းစားသင့်ပါလားခင်ဗျာ
တခုတော့ရှိတယ်ဗျာကျွန်တော်တို့ကဗမာနိုင်ငံမှာနေတဲ့အခါကျတော့လူမှုသဘောထားကိုလည်းလေ့လာရတာပေါ့ဗျာ။ဘာဖြစ်လို့လဲဆိုတဲ့ချက်ပြောရင်ဥပဒေကလည်းပဲအချက်လက်နဲ့လည်းမကင်းဘူးပေါ့ဗျာ။ဥပဒေတစ်ခုတည်းမဟုတ်ဘူး။အကြောင်းချင်းကအချက်လက်နဲ့ facts နဲ့ law နဲ့နှစ်ခုရှိတာ။အဲ့တော့ facts နဲ့ပတ်သက်လို့ကျွန်တော်တို့ကစဉ်းစားတဲ့အခါကျတော့လူမှုရဲ့ခြေမြင့်ချက်ကဘာလဲဆိုတဲ့အခါကျတော့တချို့ဒါကအယူဆပြင်းထန်တဲ့လူတွေပေါ့ဗျာ။အထူးသဖြင့်အစိုးရောက်တဲ့လူတွေကဘာလဲဆိုလို့ချင်းအာဒီဘီဘီဘီလောက်တဲ့ဥစ္စာကိုဘာဖြစ်လဲအဲ့ဒါကိုဒီကောင်ကြီးကဖော်ထုတ်ရလားဒီကောင်ကြီးကနိုင်ငံခြားသားကြီးစားတွေလားအဲ့လိုစိတ်ဓာတ်တည်နေလုံနေတာကိုတွေ့တဲ့အခါကျတော့ကျွန်တော်လည်းအတော်စဉ်းစားရတယ်ဗျဟာဒီဟာကလည်းဟုတ်တော့ဟုတ်တယ်ဘာမှမဆိုရင်ငါတို့ဒီမှာလာပြီးတော့ဘင်္ဂလီကြီးရဲ့လွှမ်းမိုးမှုတွေကိုရာဇဝင်အဆက်ဆက်နဲ့ပြဿနာဖြစ်ခဲ့တာဆိုတော့ကျွန်တော်တို့ပြောရဆိုရတော့အတော်သတိထားပြောရတယ်အခုကျွန်တော်ပြောနေကြတော့မှာပဲနော်ဒါကျွန်တော်ကကျွန်တော်သိသိချာချာဆန်းစစ်ပြီးတော့မှအပြောနေရတာပေါ့ဗျာရှင်းရှင်းပြောရှင်းရှင်းချိနောက်ကြည့်ပြီးတော့ပြောနေရတယ်ဟိုအဲသို့တော်လည်းပဲဥပဒေနဲ့ကြည့်မယ်ဆိုရင်တော့တရားလိုဟာတပ်ပြေကောင်းစွာမပြနိုင်ဘူးတရားခံဘက်ကကောင်းစွာထုကြည့်နိုင်တယ်ဆိုလို့ရှိရင်ကျွန်တော်စီရင်ထုံးနေရတရားခံကိုပဲကူစားပေးရမယ်သူ့ကိုတက်ညာရမယ်လို့အဲ့လိုစီရင်ထုံးနေရှိတဲ့ကြောင်မလို့တရားလိုဘက်ကိုကျွန်တော်တို့ကမထောက်ခံခြင်းဖြစ်ပါလေခင်ဗျာ
ဆိုတော့အခုရှင်းဆက်ပြီးကြည့်မယ်ဆိုရင်သူတို့အယူခံတင်ထားတဲ့ကိစ္စအယူခံတင်တဲ့ကိစ္စမှာတချို့ကလည်းပြောတယ်အယူခံကလည်းပဲတရားစီရင်ရေးဒါ judicial process ပြီးအောင်သွားပြီးတဲ့အခါမှာဥထုရေးအကြီးအကျယ်နိုင်ငံတော်အကြီးအကျယ်ဖြစ်တဲ့သမ္မတကသူ့ကိုပြစ်ဒဏ်လွန်ညှင်းခွင့်ပေးနိုင်တယ်လို့တချို့ကဖွဲ့စည်းပုံပုံမှန်104ကိုထောက်ပြပြီးတော့ပြောကြပါတယ်ဒါပေမဲ့တချို့ကလည်းပဲမဟုတ်ဘူးအဲ့မှာ104ကာကြီးအီးကသမ္မတကကြားဝင်ပြီးတော့လွန်ညှင်းခွင့်ပေးနိုင်တယ်လို့ပြောကြပါတယ်ဒီကိစ္စနှစ်ခုမှာပဲဟာပို့ပြီးတော့မှန်ကန်ပါလေခင်ဗျာ
အာသမရာအချိန်မွေးလူချင်းချင်းတော့ပြည့်နေမှာလေဗျာမင်းကလေးကာလကားတော့မြောင်များစွာလည်းရှိပါတယ်အများကြီးလည်းဥသိမ့်စင်လက်ထက်မှာလွတ်တဲ့ပါလေဗျာအဲ့လိုသမရာရဲ့အာဏာတရားစီရင်နေစေအမှုတွေတော့မဟုတ်ပဲလွတ်ပြလို့နောက်ကျသူတို့ပြန်ပရိတ်အုပ်ရတယ်ဟာဒါကတော့အုပ်ချုပ်ရဝင်းဆော့ဖက်စလို့ဖြစ်နေပြီဆိုပြီးတော့ပြန်ပရိတ်အုပ်ပါတယ်တော့တရားစီရင်နေစေအမှုမှာအပစင်ကျက်ချပြီးတဲ့ဘယ်အမှုကိုမဆိုသမရာကအာဏာရှိပါတယ်ဗျာသူလွန်မြောက်ကွန်းဘေးကွန်းရှိပါတယ်နော်ဒါကတော့အတိအကျပါပဲ
ဆိုတော့အခုကိစ္စမှာတော့သမနာကပေးလိမ့်မယ်ထင်ပါလားသမနာဟာဥပဒေသမားတယောက်လည်းဖြစ်တယ်အတွေ့အကြုံရှိရဲ့ရှင်းရှင်းကြီးကြီးလည်းဖြစ်ခဲ့တယ်ဒီပုဂ္ဂိုလ်က ဆိုတော့တချို့ကိစ္စတွေမှာလည်းပဲသူဥပဒေနဲ့အညီလုပ်ပါလို့ပြောနေတာရှိရဲ့ဆိုအခုကိစ္စမှာတော့သမနာကသူ့ရဲ့လူပိုင်ခွင့်ကိုသုံးပြီးပြည်ထောင်ကလူငင်းငင်းပေးနိုင်တဲ့အလားအလာဒါတော့နည်းနည်းနိုင်ငံရေးနဲ့ချင်းချင်းမီသုံးသပ်ကြည့်မယ်ဆိုရင်တက်မတော်ရဲ့သဘောတရားတစ်ဖက်အဲ့လိုလွန်ဆန်ပြီးတော့သူပေးနိုင်နိုင်မယ်လို့များသုံးသပ်မိပါလားခင်ဗျာ
အဲတက်မတော်ကလည်းဒီလိုဗျာအဲ့လိုအတင်းအရမာကြီးတော့မဟုတ်ဘူးသူ့ဘက်ကလည်းပေးဆက်ထားတယ်ရှိတော့သူ့တိုင်းမှုသူ့ရဲ့အဲစစ်ဘူတွေတိုင်ရင်မှုတွေကိုပေးဆက်ထားတယ်ဒါနဲ့ပတ်သက်လို့သုံးထားတော့သူကတော့နည်းနည်းတော့ခံစားချက်တော့ရှိတာပေါ့ဗျာသို့တော်လည်းပဲသမရာကြီးဟာဟိုအရင်သမရာဦးသိန်းစိန်လက်ထက်တုန်းကဆိုလို့ရှိရင်တရုတ်တကူသမားတွေကိုဗျာတသက်တကျွန်းချထားတာကိုရှိရနဲ့လုပ်ပြတာပဲနော်လုတ်ခွင်လုတ်ခွင်ရှိပါတယ်အဲ့တော့လည်းတက်ကဘာမှမပြောခဲ့ပါဘူးနော်အဲ့တော့အခုလည်းပဲသမရာကြီးဒီနဲ့ဒီကိစ္စကိုချိန်ငင်ပြီးတော့ဟာဒါတော့ကျွန်တော်တိုင်းဝန်ကြီးချုပ်က11ဝန်ဆွဲတာမှားတယ်လို့သူကလည်းစဆွဲတယ်ကမှားနေတော့သမရာကြီးကပြန်တက်မှတ်တဲ့အနေနဲ့ဒါလူချင်းချင်းလာကွင်ပေးမယ်ဆိုရင်လည်းဒီသမရာကတတ်တည်ရှိပြီးတော့ပြည်သူကလည်းယုံကြည်အားကိုးတဲ့သမရာလည်းဖြစ်တယ်။မှန်မှန်ကန်ကန်လည်းလုပ်တာကိုနိုင်ငံတကာလည်းသိစေတယ်ပြည်တွင်းကိုလည်းပဲအချက်ပြထားတဲ့ဟာတွေအများကြီးရှိနေပါပြီ။ဒါကြောင့်ဒီကိစ္စမှာသမရာကမလုံလဲစရာတော့မရှိပါဘူးလို့ကျွန်တော်ယူဆပါတယ
်။ဟုတ်ကဲ့ကျွန်တော်နောက်ဆုံးမိကျန်တစ်ခုကတော့ဒီမြန်မာနိုင်ငံရဲ့တရားစီရင်စနစ်လွတ်လပ်မှု Freedom of Judiciary ဟာဂျွေးတောက်ခံရတဲ့အရသာအစွာတက်လာပြီးတဲ့နောက်ပိုင်းမှာဘလောက်ထိတူတက်ကောင်းမွန်မှုရှိလာပါလဲ။အရင်နဲ့နှိုင်းရှင်မျိုးနဲ့ပြောပြပါရအချင်းချင
်း။ရှိပြီသမလာကြီးဦးရင်ပြတ်မလာခင်အထီးကတော့ဒုံရင်ဒုံရင်ပဲဘာမှမတူဘူး။အချို့ဟာကြောင့်ပိုးအောင်ဆိုးသေးတယ်။နှစ်သုံးနေရအတိုင်းပဲ။ဆိုတော့သမလာကြီးဦးရင်ပြတ်လာပြီးရဲ့နောက်ရှုပ်ရှားမှုပြီးတွက်လက်မြန်ဆန်းလာတာတွေကိုတွေ့ရတယ်။သို့တော့တထောင်ချီအခြေခံဥပဒေတရားစီရင်ချုပ်ကအမှတ်80မပြည့်မချင်းသူ့ကိုဘလုံးမလုံမရဘူး။အဲ့ဘတ်တော်မှာလည်း NLD အမှတ်ကပုံပုံနှစ်ပုံလုံလောက်တဲ့မဲမရဘူးတရားသူရုပ်ကိုအစားထိုးဖို့ဆိုရတယ်အမှားတော့ဒီလောက်တရားစီရင်ရေးတွေမအောင်မြင်တာဘူးဥသိမ်းစိန်နဲ့တက်ကဆိုင်အခုထိတော့ဆိုလို့ချင်းဆယ်နှစ်မိသားဖြစ်တယ်မအောင်မြင်တာဘူးအစားထိုးရမှာပေါ့ဗျာဖယ်ရှားတယ်ဆိုတဲ့စကားလုံးနဲ့အစားထိုးပြီးတော့ဒီနဲ့ထက်မြက်တဲ့တရားသူရုပ်နဲ့အစားထိုးရမှာလုံဆောင်မတင်တာပေါ့နော်ဒါတော့ဒီတရားသူရုပ်ကလည်းဘာမှထွက်မှာမဟုတ်ဘူးဟိုသူတို့ကသူတို့နဲ့ဒီရတဲ့ယာတူးနဲ့ဆိုလို့ချင်းသူတို့ကဒါကျွန်တော်တို့နိုင်ငံမှာဘာတော့မှခရိုထုံးတာမရှိဘူးတကယ်တော့တရားစီရင်ရမအောင်မြင်ပါဘူးတင်တိုက်တိုင်းနဲ့လက်စာမြေရက်တွေလိုအပ်ဖြစ်နေကြတယ်ဥပမာအချင်းတွေတော့ပြင်ပြောမှုဆိုပြီးတရားရုံးစာနာဗျာပြင်ဆင်မှုတွေလုပ်ပြရစီဆိုအဲ့ဒါတရားရုံးနှောက်ချက်တယ်ဆိုပြီးတော့120ချိန်နဲ့ထောင်ချပြီးတယ်ရှင်းနေပြောဘူးဗျာခမရစစကြီးဟိုဖတ်တဲ့ပောက်တာလည်းမဟုတ်ကော်ဆဲတာလည်းမဟုတ်စာလေးတင်တဲ့နေရာမှာလက်မခံမှုလက်ခံတယ်ပြောပြီးတော့ထောင်ချပြီးတယ်အဲ့ဒါမျိုးတွေပေါ့ဗျာအဲ့တော့တရားစီရင်ရတိုးတက်လာတယ်လို့တော့ကျွန်တော်တို့ကလုံးဝပြောလို့မရဘူးသို့တော်လည်းပဲသမရာကြီးတက်လာတဲ့အခါကျတော့အော်သမရာကြီးကမြန်ဟလာဒီတရားစီရင်ကောင်းမွန်အောင်သူဘလတ်လောက်မြန်ဝိုင်းပြီးတော့လုပ်နိုင်အောင်ကလေးလို့တော့ပြောလင့်တာပေါ့သို့တော်လည်းတစ်ထောက်ချင်းအခြေခံဥပဒေရဲ့ပေါင်ကအញ្ញချင်းလုံးနဲ့တရားသူကြီးကိုသုံးပုံနှစ်ပုံမရဘဲနဲ့ဖယ်ရှားလို့မရဘူးအစားထိုးလို့မရဘူးနောက်တစ်ခုကဘာလဲဆိုလို့ရှိရင်အသက်80မပြည့်သူကဘာမှအခုမှငယ်ငယ်လေးရှိသေးတယ်ဘလုံးမှအသက်80လည်းမပြည့်ဘူးအဲ့တော့နောက်2020ပြီးနောက်တစ်ဖြစ်လည်းပဲသူကရှိနေဦးမှာပဲဆိုတော့ကျွန်တော်ကတော့တရားစီရင်နဲ့ပတ်သက်လို့အတော်စိတ်ပြည့်တယ်ဗျာအဲ့ဒါကတော့ကျွန်တော်ပြောချင်တာပါလေ
ဥကျော်စန္ဒာစီစဉ်တင်ဆက်တဲ့မြမအရေးသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါရှင်။အခုတော့စနေညဓာတ်ရိုက်လေးလိုင်းစီစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအသိပေးလိုပါတယ
်။ဒေါ်ရရှင်များရှင်။မြမတွေကလူမှုကွန်ရက်တွေပေါ်မှာသဘောထားကွဲစရာတွေအမုန်းစကားတွေပြန့်နှံ့နေတာတွေကို Facebook ကဟန့်တားရမှာအားနည်းချက်တွေရှိနေတဲ့အထက်ရှေ့လာမဲ့2020ပြည့်ရွေးကောက်ပွဲလို့မြမနိုင်ငံအတွက်အရေးကြီးတဲ့အချိန်ကာလမျိုးမှာပြဿနာမပေါ်အောင်ပြင်ဆင်ထားဖို့ကြွမ်းကျင်သူတွေကတရီပေးနေပါတယ်။မြမနိုင်ငံသားအွန်လိုင်းသုံးသူတွေအထူးကအားထားနေကြတဲ့ Facebook မှာမသိမျက်မှုတွေနဲ့အမုန်းစကားတွေမပြန့်ပွားအောင်ဘယ်လိုရှောင်ရှားနိုင်မလဲဆိုတာတွေကို VOE စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။သောတာရှင်တွေအနေနဲ့ကိုယ့်ရဲ့အတွေ့အကြုံတွေပဲဖြစ်ဖြစ်ဆောင်ရယ်ဆောင်ရယ်တွေကိုသိလိုတာတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးမေးမြန်းကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာမှာလည်းလက်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ကဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
နေညတိုင်းလီလိုင်းစီစင်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တပတ်တွင်းအားကစားသတင်းလွှာတွေကိုတင်ဆက်ပေးပါမယ်။ကိုရန်နိုင်ကအစူးစီးတင်ပြပေးထားပါရဲ့ရှင်။
UAE တပတ်တွင်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ Novak Djokovic ကတော့ကမ္ဘာအဆင့်တက်တဲ့စကားသမားပြန်ဖြစ်သွားပါပြီ။အင်္ဂလန်အတွက်ဂိုးအများဆုံးသွင်းပေးထားတဲ့ Wayne Rooney ကိုဂုဏ်ပြုတဲ့နောက်ဆုံးနှုတ်ဆက်ပွဲကတော့လာမယ့် November 15ရက်နေ့မှာ Wembley မှာကစားကြမှာဖြစ်ပါတယ်။ PSG သင်းက Uruguay တိုက်စစ်မှုကမ္ဘာနီကိုချွေချီတော့စုချီးမြှင့်လိုက်ပါတယ်။ Leicester သင်းပိုင်းရှင် Wichai and Prabha ရဲ့ဇာပနာအခမ်းအနားကိုတော့ထိုင်းနိုင်ငံဘန်ကောက်မြို့မှာရှင်းပခဲ့ပြီးတော့Leicester အသင်းသားတွေလည်းတက်ရောက်ခဲ့ကြပါတယ်ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာ
ဒီရက် Premier League ဘောလုံးပွဲတွေမှာတော့ Liverpool နဲ့ Arsenal တို့တည်ကြပြီး Manchester City က Southampton ကို 6-2 ကိုနဲ့အပြတ်သတ်နိုင်ရလိုက်တာကြောင့် Man City ကဇယားထိပ်ကနေဆက်ပြီးတော့ဦးဆောင်နေပါတယ်နေ့နေ့က Emirates မှာကစားတဲ့ Arsenal နဲ့ Liverpool တို့ပွဲမှာ Milner ရဲ့ဂိုးနဲ့ Liverpool ကဦးဆောင်ခဲ့ပေမဲ့ဒုတိယပိုင်းမှာ Arsenal က Lacazette ကပြန်ချေသွားတာကြောင့် Liverpool နဲ့ Arsenal တို့တကိုးစီတည်ကြသွားပါတယ်ကျောက်စီကတော့ Christopher Lee ကို3-2နဲ့နိုင်ပြီး Man U ကပုံမှန်ကို2-2 Spurs က Wolves ကို3-2နဲ့နိုင်ပါတယ်။ဒါကြောင့်စတပွဲအပြီးမှာတော့ Man City က29မှတ်နဲ့ Marseille ကိုဥဆောင်နေပြီးတော့ကျောက်စီနဲ့ Liverpool ကတော့28မှတ်စီနဲ့ဒုတိယနဲ့တတိယနေရာမှာရှိနေပါတယ်ဗျာ။ပြီးခဲ့တဲ့သတင်းတစ်ပတ်ကျော်ကရဟန်းပြတ်ကြပြီးတည်ဆုံသွားခဲ့တဲ့ Premier League က Leicester သင်းပိုင်းရှင် Wichai and Prabha ရဲ့ဇာပနာအခမ်းအနားကိုထိုင်းနိုင်ငံဘန်ကောက်မြို့မှာပြီးခဲ့တဲ့စနေနေ့ကကျင်းပခဲ့ပါတယ်။ဘောရဘာသာထုံနှံအစင်လာနဲ့အညီလုတ်ခဲ့ဒီခန်းနာကိုတော့ Leicester အသင်းသားတွေတော်များများတက်ရောက်ပြီးတော့သူတို့ရဲ့အသင်းပိုင်ရှင်ကိုနောက်ဆုံးအနေနဲ့ကာရဝပြုခဲ့ကြပါတယ်။ဒါပြင်ထိုင်းလက်ရေးစင်ဘောလုံးတင်ရလဲဒီဇာမနာခန်းနာကိုတက်ရောက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းကအင်္ဂလန်မှာဆိုရင်လည်း Leicester Nibia House Claudio Ranieri ပါဝင် Zimbabwe တီနဲ့ဘောလုံးဝါသနာရှင်တွေဟာ King Power ဘောလုံးငွေမှာဝန်ထမ်းချင်းထိမ့်မှန်အနေနဲ့ပန်းစည်းတွေချပြီးတော့လာရောက်နှုတ်ဆက်ခဲ့ကြပါတယ်။လက်စတာအသင်းပိုင်ရှင် WeChat ဟာအသင်းပေါ်မှာသာမကလက်စတာမျိုးနဲ့ The Pride Foundation တွေကိုလည်းရရရလူတန်းခဲ့တာဒီကြောင့်အများရဲ့လေးစားချစ်ခင်မှုကိုရခဲ့တဲ့သူလည်းဖြစ်ပါတယ်ခင်ဗျာ။အင်္ဂလန်တိုက်စစ်မှုဟောင်းဝင်းရူနီကိုဂုဏ်ပြုတဲ့နောက်ဆုံးနှုတ်ဆက်ပွဲကိုတော့လာမယ့် November 15ရက်နေ့မှာပြုလုပ်သွားမှာဖြစ်တယ်လို့အင်္ဂလန်ဘောလုံးအဖွဲ့ချုပ် FA ကကြေညာလိုက်ပါတယ်။ရူနီဟာအင်္ဂလန်တပ်53ခုနဲ့ဂိုးအများဆုံးစံချိန်တင်ခဲ့တာဖြစ်ပါတယ်။အင်္ဂလန်နဲ့ American တို့ Wembley မှာကစားမဲ့ပွဲမှာရူနီဝင်ကစားပြီးတော့သူ့ကိုနောက်ဆုံးအနေနဲ့နှုတ်ဆက်ဂုဏ်ပြုကြမှာဖြစ်ပါတယ်။ဒါဟာရူနီအတွက်တော့အင်္ဂလန်အတွက်ပွဲပေါင်း120ကျော်ကစားတာဖြစ်ပြီးဒီမတိုင်ခင်အင်္ဂလန်အတွက်သူနောက်ဆုံးကစားပေးခဲ့တာကတော့2016ခုနှစ်တုန်းကစကော့တလန်ကို3-2ရှိနဲ့နိုင်ရခဲ့တဲ့ပွဲမှာဖြစ်ပါတယ်ခင်ဗျာ။ PSG တိုက်စစ်မှု Edison Cavani ကတော့ရွှေချီတော့စုရသွားခဲ့ပါတယ်။2018ခုနှစ်အတွက်နိုင်ငံကရွှေချီတော့စုကြီးမြင့်တဲ့သူပေးပွဲအခမ်းအနားကိုပြည်ထောင်နိုင်ငံမော်နာကိုမြို့မှာပြီးခဲ့တဲ့သတင်းကကျင်းပခဲ့တာပါ။ခုနှစ်မှာကာဗာနီကရော်နယ်ဒိုမက်ဆီနဲ့အူရဂွေးအသင်းကသူ့ရဲ့တိုက်စစ်ကစားပေါ်ကောရက်စုကိုကျော်ဖြတ်ပြီးတော့ဒီစုကိုရခဲ့တာလည်းဖြစ်ပါတယ်။အခုလိုရွှေချီတောက်စုရနဲ့ပတ်သက်ပြီးကာဗာနီကတော့
ဒီကိုအခုလိုလာရတာဒီအဖွဲ့ကြီးကကျွန်တော်ကိုအခုလိုမျိုးသူ့ချင်းမြင့်မှုထဲသွင်းစဉ်းစားပေးတဲ့အတွက်ဝမ်းသာပါတယ်ကျွန်တော်ကိုအခုလိုအတိအမှတ်ပြုတဲ့အတွက်တကယ်ကိုဝမ်းသာပါတယ
်ဒီစုကိုတော့ World Champions Club ကစီဇန်နာဖြစ်ပြီးတော့အသက်28နှစ်နဲ့အထက်ဘောလုံးသမားတွေတဲ့ကအတက်ကြွဆုံးကစားသမားကိုမီဒီယာတွေနဲ့ပရိသတ်တွေတဲ့ကအဖွဲ့ဝင်တွေကမဲပေးပြီးတော့ရွေးချယ်ခဲ့ကြတာဖြစ်ပါတယ်ကမ္ဘာနီဟာ2008-2009ဘောလုံးရာသီကစပြီးတော့ရာသီတိုင်းရာသီတိုင်းမှာတရာသီကိုအနည်းဆုံး10ဂိုးထက်မနည်းဆွေးနွေးကြတာဖြစ်ပါတယ်။ဒါပြင်အီတလီနဲ့ယူဗန်တက်စ်နီးပြ၊ဘာစီလိုလိပီ၊ဗင်နစ်နီးပြ၊ဒီဒီအေရှော့၊ဘဇိုးကွင်းနဲ့လူလီယိုနာဒို၊အီတလီကွင်းနဲ့ကစားသမားအန်ဒရီယာပီယာလိုနဲ့နယ်သာလန်နဲ့အေစီမီလန်ကစားသမားဟောင်းကလရန့်စီဒော့ဖ်တို့ကိုလည်းရွှေချီတော့စုတွေချီးမြှင့်ခဲ့ကြပါသေးတယ်ခင်ဗျာ။ဒီနေ့နိုင်ငံပဲရစ်မြို့မှာကျင်းပတဲ့ Paris Master Open မြို့သားတူချင်းတင်းနစ်ပြိုင်ပွဲမှာတော့ရုရှားကလူငယ်လက်သက် Karen Khachanov ကပူပူနွေးနွေးကမ္ဘာစစ်တဲ့နေရာကိုပြန်ရောက်လာတဲ့ Serbia က Novak Djokovic ကိုအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဒီနေ့နေ့က Final ကစားကြတော့မှကမ္ဘာအဆင့်16ရှိတဲ့ Khachanov ကအဆင့်တစ် Djokovic ကို5-6နဲ့နှစ်ပွဲပြအနိုင်ရပြီးတော့ချန်ပီယံဖြစ်သွားတာပါ။ဒါဟာ Khachanov အတွက်တော့ပထမဆုံးအချိန် Master ပြိုင်ပွဲကိုအနိုင်ရတာလည်းဖြစ်ပါတယ်ဗျာ။ဆာဗီယာနိုင်ငံသား Novak Djokovic ကတော့ကမ္ဘာအဆင့်တစ်နေရာကိုပြန်ရောက်လာပါပြီ။ပြင်သစ်နိုင်ငံမှာကျင်းပနေတဲ့ Paris Master ပြိုင်ပွဲမှာစပိန်နိုင်ငံသား Rafael Nadal ဝမ်ပိုက်ဝေဒနာကြောင့်ပြိုင်ပွဲကနေနှုတ်ထွက်သွားတဲ့အတွက် Djokovic ကကမ္ဘာအဆင့်တစ်ကစားသမားပြန်ဖြစ်လာတာပါ။အခုလိုကမ္ဘာအဆင့်တစ်နေရာကိုပြန်ရလိုက်တာနဲ့ပတ်သက်ပြီးတော့ Djokovic ပြောတာကတော့
Well I'm obviously
very proud of the achievement, but I haven't been really.
Agulo gaba asente niya ko piyanyare ito. Suno ni nila de gabe konyu mi ba de. Suno ni nila di kesa ko sinong mas sinong pi pa u. Padaw le suro kuga suno ru piyanyuega le kasani do ba. Kwe bi toa bi suno tamu pila na ba de. Nikone kamale gaba asente ma chaka di time ba set bi si ni bo nyone ba de. Daga suno nyoman thara ba. Arika jayin do akude po bi pyo na ma ba. အခုလောလောဆယ်မှာတော့ကျွန်တော်အနေနဲ့ဒါကိုသိပ်ပြီးပြီးဖြစ်နေလို့မရပါဘူးနှစ်တောင်အခုလိုကမ္ဘာအဆင့်တတ်မှတ်တဲ့ပြိုင်ပွဲကနေတန်ရာနဲ့ထွက်သွားတာကိုလည်းကျွန်တော်အနေနဲ့ဝမ်းမသာပါဘူးဒါမဲ့လည်းတစ်ဖက်မှာလည်းအခုအတွင်းကျွန်တော်ဖြတ်ကျော်ခဲ့ရတာတွေကိုပြန်သုံးသပ်မယ်ဆိုရင်တော့အတော်လေးကိုအောင်မြင်ခဲ့ပါတယ်ဒီအတွက်ဂွန်ယူဝမ်းမြောက်မိပါတယ်လွန်ခဲ့တဲ့9လကသာတယော
ကကမ္ဘာတင်တဲ့နေရာကဖယ်ပေးခဲ့တာဖြစ်ပြီးတော့နောက်ပိုင်းမှာလည်းဒဏ်ရာပြဿနာတွေနဲ့ရုန်းကန်ခဲ့တာပါဒါပေမဲ့လည်းဒီနေ့ Wimbledon နဲ့ American Open ပြိုင်ပွဲတွေကိုပြန်ပြီးတော့အနိုင်ရပြီးကမ္ဘာတင်ပြန်တက်လာခဲ့သလိုအခုနောက်ဆုံးတော့ကမ္ဘာအဆင့်တနေရာကိုပြန်ပြီးတော့ရောက်လာခဲ့တာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်စီစဉ်တင်ဆက်တဲ့သတင်းပတ်စင်အားကစားသတင်းလွှာတွေကိုနားဆင်ကြရတာပဲဖြစ်ပါတယ်ရှင
်။မောင်ရီဝင်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြောကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးချက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါလိမ့်။ email ပေးဖို့မယ်ဆိုရင် bami@voenews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါလိမ့်။Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလဲလာပြီးတော့ရေးနိုင်ပါတယ်သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစွနေပါတယ်ရှင်
ပေါ်ခုနေ့ညပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစဆုံးကိုအတန်နှင့်ချိန်ပြီးပြီးချင်းမှာပဲည10နာရီကနေ17နာရီထိဖိုင်းဒိုမီတာ32နဲ့50လို့ကနေပြန်လည်နားဆင်နိုင်ပါတယ်ရှင်။ခုတော့ကြည်နေသေးတဲ့အချိန်တွင်းမှာမြန်မာနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါအောင်ရှင
်။အမေရိကန်ပြည်သူ့မှာတက်တန်းဝယ်ယူကောက်ပွဲတွေမနေ့ကကျင်းပခဲ့ရမှာအောင်မြင်မှုတွေကြီးကြေးရခဲ့ကြောင်းတမန်တော်နဲ့ထွန်းကဝန်ကြားပြောဆိုလိုက်ပါတယ်။သူရဲ့မူဝါဒတွေရည်တည်ချက်တွေတိုင်းအတူလက်တွဲခဲ့သူတွေအခြေအနေကောင်းခဲ့ကြောင်းဒီနေ့ပဲ Twitter လူမှုကွန်ရက်ကနေပြောဆိုလိုက်တာပါ။တမန်ရဲ့ Republican Party ကရွေးကောက်ပွဲမှာ90နေရာတွေပိုရပြီးထက်လွတ်တော်ကိုခိုင်မာထိန်းချုပ်နိုင်ခဲ့ပေမဲ့ရှင်းနေတွင်ပထမဆုံးချိန်ဖြစ်တဲ့အတိုက်ခံဒီမိုကရက်တီကအောက်လွတ်တော်မှာနေရာအများစုနဲ့နိုင်ရပြီးထိန်းချုပ်နိုင်ခဲ့တာဖြစ်ပါတယ်။ကင်မရွန်နိုင်ငံမှာကျောင်းအုပ်ကြီးနဲ့တူပြန်ပြီးဆွဲဖမ်းဆီးခံခဲ့ကြရတဲ့ကျောင်းသူကျောင်းသား89ယောက်စလုံးပြန်လည်လွတ်မြောက်လာပြီဖြစ်တဲ့ကြောင်း Presbyterian Christian ကျောင်းတာဝန်ရှိသူတူကပြောဆိုလိုက်ပါတယ်။ပြင်သစ်ဘာသာစကားသုံးအစိုးရရဲ့အုပ်ချုပ်မှုအောက်ကနေလွတ်မြောက်ရေးအတွက်လှုံ့ဆော်နေကြတဲ့အင်္ဂလိပ်ဘာသာစကားသုံးခွဲထွက်ရေးသမားလက်နက်ကိုင်ဆက်သွေးကြွတွေကနိုင်ငံအနောက်မြောက်ဘက်ကမတည်မငြိမ်ဖြစ်နေတဲ့ဗမာရာမျိုးပါနေကျောင်းသားတွေကိုတင်းလာနေုံမှာပဲဖမ်းဆီးသွားခဲ့ကြတာပါ။UN ပေါ်အမေရိကန်ကပိတ်ဆို့တံခါးမှုချမှတ်ရမှာအာဖဂန်နိုင်ငံရဲ့စီးပွားရေးအတွက်အရေးပါမှုကိုအတိမတ်ပြုတဲ့အနေနဲ့ချပါစစ်ကမ်းတည်ဆောက်ရေးလုပ်ငန်းကိုကျွင်းချက်ပေးခဲ့တဲ့အမေရိကန်ရဲ့ဆုံးဖြတ်ချက်ပေါ်အာဖဂန်တာဝန်ရှိသူတွေကအားပေးထောက်ခံလိုက်ကြပါတယ်။အာဖဂန်နိုင်ငံကိုရထားလမ်းနဲ့ဆက်သွယ်ပေးမယ့်စစ်ကမ်းတည်ဆောက်ရေးစီမံကိန်းကိုတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ဆွေးကမနေ့ကကြေညာလိုက်တဲ့ပိတ်ဆို့တံခါးမှုစီရင်မှာခြံလိုက်ခဲ့တာပါ။ချပါစီမံကိန်းနဲ့ပတ်သက်လို့လွန်ခဲ့တဲ့6လတွင်းအာဖဂန်သမ္မတနဲ့အမေရိကန်ဆွေးအကြားထိတွေ့ဆက်ဆံမှုရဲ့အောင်မြင်မှုဖြစ်နေလဲအာဖဂန်သမ္မတရဲ့ယုံကပြောဆိုထားပါတယ်။
တရင်ချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးခဲ့ရပါ။
Dinya season tolo ye muga go on pipi, a then re engineer garo William Andre Pipare, Digne Boduhuni nyabai, VOA radio season ago, line to meet a Nasanga, Thonsenine, Nasa Tidugani, Tolan Pigaya Pipare, VOA go api Nasinjayatu, Jesu Tutin Shibare, Dota Shimianerwa, Mimapi Dupida, Along Shulan, Chami Jabazishin, Jamam Yatisan Alma.
This program has come to you from the Voice of America, Washington.